Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOE မြန်မာပိုင်းရဲ့ဇူလိုင်လ15ရက်ပုံထုံးနေ့အစီအစဉ်တွေကို Washington မြို့တော်ကနေတိုက်ရိုက်ထုတ်ပြန်ပေးနေပါပြီ။ကျွန်မစုမြတ်မော်ပါရှင်။ COVID-19 ကာယရောဂါရေးပေါ်အခြေအနေကြောင့် VOE အစီအစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမဟုတ်အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်။ကိုရိုနာဗိုင်းရပ်စ်ကိုကာကွယ်ဆေးတမျိုးရဲ့အစောပိုင်းအဆင့်စမ်းသပ်တွေ့ရှိချက်တွေအရယောဂါပိုးကိုခံနိုင်ရည်ရှိတဲ့တုံ့ပြန်မှုကိုအားရစရာတွေ့ရတယ်လို့ American သိပ္ပံပညာရှင်တွေကပြောကြားလိုက်ပါတယ်။သွေးနဲ့မတည့်တဲ့ယောဂါနဲ့ကုသယောဂါဆိုင်ရာ American အမျိုးသားသိပ္ပံကသုတေသီရီစမ်းသပ်ဖော်ထုတ်ထားတဲ့ကာကွယ်ဆေးကို American ဇီဝနည်းပညာကုမ္ပဏီ Moderna ကထုတ်လုပ်ပြီးစမ်းသပ်နေတာပါ။ဒီစမ်းသပ်ဆေးကိုအသက်18နှစ်ကနေ55နှစ်ကြားမိမိသဘောနဲ့စမ်းသပ်ခြင်းသူ45ယောက်နဲ့စမ်းသပ်ခဲ့တာဖြစ်ပါတယ်။သူတို့ကိုဆေးနှခါပေးပြီးစမ်းသပ်တာမှဘယ်သူမှပြင်းထန်တဲ့ဘေးထွက်ဆိုးကျိုးတွေမတွေ့ရဘူးလို့ New England ဆေးသိပ္ပံဌာနမှာသုတေသီတွေကပြောထားပါတယ်။စမ်းသပ်ခံရသူထက်ဝက်ကျော်မှာတော့နည်းနည်းပင်ပန်းနွားနေတာ၊ခေါင်းကိုက်တာ၊ချမ်းဆိတ်တာ၊ချွတ်သားတွေနာကျင်ကြိုက်ခဲတာမျိုးဖြစ်ကြတယ်လို့ပြောပါတယ်။ကာကွယ်ဆေးကိုစိတ်ချလက်ချတုံးလို့ရမလား။ယောဂါပိုးကိုခုခံနိုင်မဲ့ကိုခံစွမ်းအားကောင်းအောင်လုပ်နိုင်မလားဆိုတာကိုလူတွေကိုဆေးပမာဏခွဲပြီးတော့ပထမအဆင့်လုပ်တဲ့စမ်းသပ်မှုတွေမှာအခုလိုတွေးရှိတာပါလက်ရှိမှာတော့ဒုတိယအဆင့်စမ်းသပ်မှုတွေကို Moderna ကုမ္ပဏီကလုပ်နေပါပြီတတိယအဆင့်စမ်းသပ်မှုကိုလည်းဇူလိုင်လ29ရက်နေ့မှာလူပေါင်း 3,000 လောက်နဲ့စတင်လုပ်တော့မှာဖြစ်ပါတယ်ကမ္ဘာတဝန်း COVID-19 အတည်ပြုလူနာ73သန်းကျော်နဲ့သေဆုံးသူ 9,800 နီးပါးဖြစ်နေချိန်မှာယောဂါကာကွယ်ဆေးကိုအမြန်ဆုံးထုတ်လုပ်နိုင်ဖို့သိပ္ပံပညာရှင်တွေကကြိုးစားနေကြတာဖြစ်ပါတယ်။ American အစိုးရကဟောင်ကောင်ကိုပေးထားတဲ့အထူးကုန်သွယ်ရေးအခွင့်အရေးကိုသမ္မတဒေါ်နယ်ထရမ့်ကပြန်ရုပ်သိမ်းခဲ့တဲ့အပေါ်တရုတ်အစိုးရကပြင်းပြင်းထန်ထန်ဝေဖန်ပြီးလက်တော့ပြန်ဆောင်ရွက်သွားမယ်လို့ပြောကြားလိုက်ပါတယ်။ဟောင်ကောင်မှာလုံခြုံရေးဥပဒေထုတ်ပြန်တာကိုတားဆီးဖို့ American ဘက်ကကြိုးပမ်းမှုဘယ်တော့မှအောင်မြင်မှာမဟုတ်ဘူးလို့တရုတ်နိုင်ငံသားရေးဌာနပြောခွင့်ရဟွာချုံရင်းကဒီကနေ့သတင်းစာရှင်းလင်းပွဲမှာတုံ့ပြန်သွားပါတယ်။
7月14号中印两国边防部队举行了第四次
ဟောင်ကောင်အရေးဟာတရုတ်ပြည်တွင်းရေးဖြစ်တာမို့ဘယ်နိုင်ငံကမှဝင်ဆွတ်ဖက်လို့မရကြောင်းအမျိုးသားလုံခြုံရေးဥပဒေအကောင့်ထဲပေါ်လာကို American ဘက်ကစ조사မှုဘယ်တော့မှအောင်မြင်မှာမဟုတ်တယ်လို့ဆက်လက်ဆောင်ရွက်နေရင်တရုတ်ဘက်ကပြင်းထန်တဲ့တုံ့ပြန်မှုတွေလုပ်သွားမယ်လို့တရုတ်နိုင်ငံသားရေးဌာနပြောခွင့်ရကပြောကြားသွားတာပါဟောင်ကောင်ဒီမိုကရေစီရေလှှရှားသူတွေအပေါ်ဖိနှိပ်တဲ့တရုတ်အရာရှိတွေကိုအရေးယူတန်းခတ်မဲ့ဥပဒေကိုသမ္မတထရမ့်ကအင်္ဂါနေ့တုန်းကလက်မှတ်ထိုးပြဋ္ဌာန်းခဲ့တယ်လို့ဟောင်ကောင်အုံတွက်ပေးထားတဲ့ကုန်သွယ်ရေးအထုအခွင့်အရေးကိုရပ်ဖို့အမိန့်ထုတ်ပြန်ခဲ့ပါတယ်ကုန်သွယ်ရေးကိစ္စကြောင့်အစားတွေကဆက်ဆံရေးမပြေလည်တဲ့တရုတ်နဲ့အမေရိကန်ကြားဆက်ဆံရေးဟာဟောင်ကောင်ကိစ္စကြောင့်ပိုပြီးတင်းမာလာနေတာပါဟောင်ကောင်ကိုယ်ပိုင်အုပ်ချုပ်ခွင့်ဥပဒေကိုအမေရိကန်လွှတ်တော်မှအတည်ပြုခဲ့ပြီးတဲ့နောက်လွှတ်တော်အမတ်တချို့ကိုတရုတ်ကမကြားခင်ရပ်ပိုင်းကပဲအရေးယူတန်းခတ်ခဲ့ပါတယ်American အခြေစိုက် The New York Times သတင်းစာကြီးကဟောင်ကောင်မှာဆောင်ရွက်နေတဲ့ Digital သတင်းလုပ်ငန်းအဖွဲ့ကိုတောင်ကိုရီးယားနိုင်ငံဆိုးမျိုးတော်ကိုပြောင်းမယ်လို့ပြောကြားလိုက်ပါတယ်။ဟောင်ကောင်မှာထုတ်ပြန်ထားတဲ့တရုတ်ပြည်မကြီးအစိုးရရဲ့အမျိုးသားလုံခြုံရေးဥပဒေသစ်ကြောင့်သူတို့အလုပ်တွေနဲ့သတင်းပညာအတွေ့အင်မတန်မရေမရာဖြစ်စေတယ်လို့ New York Times ရဲ့နိုင်ငံတကာလုပ်ငန်းပိုင်းဆိုင်ရာအမှုဆောင်အရာရှိတွေ Editor တွေကဝန်ထမ်းတွေအတွက်ရုံတွင်ထုတ်ပြန်စာမှပြောကြားထားပါတယ်။လက်ရှိမှာဟောင်ကောင်ဝန်ထမ်း၃ပုံတစ်ပုံနဲ့လက်ပတ်နေတဲ့အွန်လိုင်းသတင်းလုပ်ငန်းကို၈နှစ်ကစပြီးတောင်ကိုရီးယားနိုင်ငံကိုပြောင်းမှဖြစ်ပေမဲ့ဟောင်ကောင်မှာသူတို့သတင်းတောက်တွေကိုဆက်ထားထားမယ်လို့သတင်းစာတိုက်ကပြောပါတယ်။နိုင်ငံတကာအတွက် The International New York Times သတင်းစာထုတ်ဝေနေတဲ့အဖွဲ့ဥရောပနဲ့အာရှအတွက်သတင်းစာထုတ်ဝေနေတဲ့အဖွဲ့တွေကတော့ဟောင်ကောင်မှာဆက်ရှိနေမှဖြစ်ပါတယ်။တတင်းလိုက်ရင်ရာဇဝတ်မှုတွေနဲ့အရေးယူအပြစ်ပေးခံရတဲ့တည်င်းသမားတွေဘက်ကရှေ့နေလိုက်ပေးသူလူခွင့်ရေးရှေ့နေအမောက်ကလူတီကိုဂုဏ်ပြုမယ်လို့နိုင်ငံတကာတည်င်းသမားများအကာအကွယ်ပေးရေး CPJ အဖွဲ့ကပြောကြားလိုက်ပါတယ်။ဖမ်းဆီးမှုချိန်းချောက်မှုလက်တော့ပြန်မှုတွေကြားကတည်င်းတင်ပြခဲ့ကြတဲ့ဘင်္ဂလားဒေ့ရှ်၊အီရန်၊နိုင်ဂျီးရီးယားနဲ့ရုရှားနိုင်ငံတို့ကတည်င်းလောက်တွေကိုဂုဏ်ပြုတဲ့အခမ်းအနားကြရင်တည်င်းလွတ်လပ်ခွင့်အတွက်တစ်ဖက်တစ်လမ်းကဆောင်ရွက်ပေးနေတဲ့အမောက်ကလူနီကိုဂုဏ်ပြုမယ်လို့ CPJ အဖွဲ့အကြီးအကဲဂျိုဝဲလ်ဆိုင်မန်ကတင်းနယ်လာနေတုန်းကကြေညာပါတယ်။ဟောလိဝုဒ်ရုပ်ရှင်မင်းသားဂျော့ချ်ကလူနီရဲ့ဇနီးဖြစ်တဲ့အမောက်ကလူနီဟာအီဂျစ်အစိုးရတရားစွဲထောင်ချခဲ့တဲ့အယ်ဂျာဇီရာတည်င်းတောက်တွေရဲ့အမှုဖိလစ်ပိုင်နိုင်ငံမှာအစိုးရကတရားစွဲပြစ်ဒဏ်ချထားတဲ့တည်င်းတောက်မရီယာရက်ဆာရဲ့အမှုတွေကိုလိုက်ပေးခဲ့သူဖြစ်ပါတယ်။ Riders တင်းတောက်တွေဖြစ်ကြတဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ရဲ့အမှုမှာလည်းဥပဒေအကြံပေးအနေနဲ့ဆောင်ရွက်ခဲ့သူပါရခိုင်ပြည်နယ်အင်းတင်ရွာနာမှာရိုဟင်ဂျာတွေကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကအစုလိုက်အပြုံလိုက်တပ်ဖြတ်မှုတည်င်းဖော်ထုတ်ဖို့ကြိုးစားရင်း Riders တင်းတောက်တွေ2019ခုနှစ်မှာဖမ်းဆီးတရားစွဲထောင်ချခံခဲ့ရပါတယ်ထောင်ဒဏ်9နှစ်စီချခံရတဲ့သူတို့နှစ်ယောက်လုံး2019မေလမှာပြန်လည်လွတ်မြောက်လာခဲ့ပါတယ်ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံတဲ့စစ်တပ်ကအင်းထင်တပ်ဖြတ်မှုမှာတာဝန်ရှိတယ်လို့ဆိုတဲ့တပ်မတော်သား9ယောက်ကိုထောင်ဒဏ်10နှစ်စီချခဲ့ပေမဲ့တစ်နှစ်မပြည့်ခင်မှာပဲပြန်လည်လွတ်ပြေးခဲ့ပါတယ်
ဒီအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15.53 ညလိုင်းဒိုမီတာ25 kHz 11.83 ညလိုင်းဒိုမီတာ32 kHz 9.335 နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 15.95တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျ။ကျွန်မနာလောပါသတင်းတွေကိုဆက်ပြီးတော့တင်ပြတော့မှာပါမြန်မာနိုင်ငံမှာတပ်မတော်ကလူခွင့်ရေးတွေကိုပြင်းပြင်းထန်ထန်ဆက်ပြီးတော့ချိုးဖောက်နေတဲ့အတွက်နိုင်ငံတကာရာဇဝတ်တရားခုံရုံး ICC ကိုလွှဲပြောင်းစစ်ဆေးဖို့အပြည်ပြည်ဆိုင်ရာလူငင်ချန်တာခွင့်အဖွဲ့ AI ကကုလသမဂ္ဂအလုံးရုံးရေးကောင်စီကိုတိုက်တွန်းလိုက်ပါတယ်။မြန်မာစစ်တပ်ကဆက်ပြီးတော့ကျူးလွန်နေတဲ့စစ်ရာဇဝတ်မှုတွေထက်မှခြေရွာတွေကိုမင်းရှို့ဖျက်ဆီးတာအယက်သားတွေကိုမစင်မချင်းဖမ်းဆီးနှိပ်စက်တပ်ဖြတ်တာတွေအပြင်မတရားဆက်ဆံတာတွေလည်းရှိနေတယ်လို့44ကြိမ်မြောက်ကုလလူခွင့်ရေးကောင်စီမှအထူးကိုယ်စားလှယ်တစ်ကိုချိုးဆိုရင် AI အဖွဲ့ကပါဝင်ဆွေးနွေးတင်ပြခဲ့တာပါ။ပြည်ခရက်တပတ်မှာ AI ကထုတ်ပြန်ခဲ့တဲ့အယက်သားတွေရဲ့ထိတ်လန့်စရာထွက်ဆိုချက်တွေကိုကြည့်မယ်ဆိုရင်ရခိုင်ပြည်နယ်ကစစ်စင်ရေးတွေရပ်ဖို့နိုင်ငံတကာကဖိအားပေးတိုက်တွန်းနေပေမဲ့လည်းမြန်မာစစ်ဖက်တာဝန်ရှိသူတွေဘလောက်အထိပြစ်ဒဏ်ကကင်းလွတ်ခွင့်ဆက်ရနေတယ်လဲဆိုတာထင်ထင်ရှားရှားတွေ့မြင်နိုင်တယ်လို့လည်းပြောပါတယ်။ကချင်နဲ့ရှမ်းပြည်မြောက်ပိုင်းဖက်မှာတပတ်တအပြစ်ခံရဆဲထားပေမဲ့စစ်ပွဲတွေမငြိမ်းမဲနဲ့အရက်သားတွေရဲ့လူခွင့်ရေးတွေဆက်ပြီးတော့ချိုးဖောက်ခံရတယ်လို့လည်းတင်ပြခဲ့ပါတယ်။ဒါအပြင်ရိုဟင်ဂျာတွေကိုအကာအကွယ်ပေးရေးကြားပြတ်ဆောင်ရွက်ချက်တွေလုပ်ဖို့နိုင်ငံတကာတရားရုံး ICJ ကအမိန့်ချမှတ်ထားပေမဲ့လည်းရခိုင်ပြည်နယ်ရင်းမြန်မာအစိုးရဒုက္ခသည်စခန်းကရိုဟင်ဂျာ3,200ကျော်အပါအဝင်ရိုဟင်ဂျာ6,000တို့ရဲ့အခြေအနေကဘာမှပြောင်းလဲမသွားဘူးလို့လည်း AI ကထောက်ပြခဲ့ပါတယ်။ရခိုင်နယ်ချင်းပြည်နယ်ကဒေသတချို့မှာအင်တာနက်ဖြတ်တောက်ထားတဲ့အတွက် COVID-19 ကရောဂါဆိုင်ရာသတင်းတွေမရကြတဲ့အပြင်အဓိကလူသားချင်းစာနာမှုလုပ်ငန်းတွေကြီးကြပ်ဖို့လည်းခက်ခဲစေတယ်လို့ပြောပါရယ်။နိုဝင်ဘာရွေးကောက်ပွဲမနိုင်ခင်ညဉ့်ညစွာစုဝေးဆန္ဒပြတ်တွေသတင်းထောက်သွေးအစိုးရကိုဝေဖန်ပြောဆိုသူတွေကိုဖမ်းဆီးအရေးယူနေတဲ့အပေါ်မှာဆိုရင်ကြောင့်လဲ AI ကတင်ပြခဲ့တာပါ။ဖန်စီအရေးယူခံရသူတွေကိုပြန်လို့ပေးဖို့နဲ့လွတ်လပ်စွာစုဝေးခွင့်လွတ်လပ်စွာရေးသားထုတ်ဖော်ခွင့်တွေကိုတင်းကျပ်တဲ့ဥပဒေတွေပြုပြင်ပေးဖို့လဲအိမ်ကတင်ပြတောင်းဆိုသွားပါတယ်။ Ranger ဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာအစိုးရကတော့နိုင်ငံတကာကဆွဆွဲနေတဲ့လောက်လူခွင့်ရေးချိုးဖောက်မှုတွေမရှိဘူးလို့ညင်ဆိုထားပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုကူးစက်မှုတစ်ချိန်ထိုးတက်နေတဲ့အိန္ဒိယနိုင်ငံမှာပိုကူးစက်ရအချက်အချာပြင်းနေသတားစင်ထက်မင်းကတ်သတ်ချက်တွေပြန်ချမှတ်ထားပါတယ်။24နာရီအတွင်းပိုကူသူအသစ်3000နီးပါးတိုးလာတာကြောင့်အိန္ဒိယမှာပိုကူခန္ဓာသူကတတနာရောက်လာပါပြီ။ကပ်ပတ်ချက်တွေပြန်ချထားတဲ့ပြည်နယ်တွေမှာမဟာရှာတရာ၊တမီလ်နာဒူ၊ဝက်စ်ဘင်ဂေါနဲ့အာဆမ်ပြည်နယ်တို့လည်းပါဝင်ပါတယ်။အမေရိကန်နဲ့ဘရာဇီးပြည်ရင်အိန္ဒိယကကမ္ဘာမှာပိုကူဆက်မှုဒုတိယအများဆုံးရှိနေတာပါ။ကိုရိုနာဗိုင်းရပ်စ်ပိုကူခံရသူတိုးလာတဲ့ဟောင်ကောင်မှာလည်းလူကြတဲ့သွားရနှာခေါင်းဆီးတက်ဖို့အမိန့်ထုတ်ပြန်ထားသလိုမလိုက်နိုင်တဲ့အဖြစ်ဒေါ်လာ650ပေးဆောင်မှာပါ။ဇူလိုင်လ6ရက်နောက်ပိုင်းဟောင်ကောင်မှာပိုကူခံရသူ300လောက်ပြန်တွေ့လာတဲ့အတွက်ကျောင်းတွေလည်းပြန်ပိတ်လိုက်ပါတယ်။ပြည်တွင်းပိုကူခံရသူတင်မတွေ့တာ9ရက်လောက်ရှိလာတဲ့တရုတ်နိုင်ငံမှာတော့နိုင်ငံတွင်းခီးသွားလာမှုကန့်သတ်ချက်တွေဖြေလျှော့ပေးလာပါတယ်။နယူးဇီလန်နိုင်ငံမှာတော့ပိုကူဆက်မှုမရှိတာ85ရက်တိုင်သွားပါပြီ။ဩစတြေးလျနိုင်ငံဒုတိယအကြီးဆုံးဖြစ်တဲ့မဲလ်ဘုန်းမြို့မှာတော့ပိုကူခံရသူအများအပြားတွေ့ခဲ့တာကြောင့်သွားလာကန့်သတ်ထားတာတစ်ပတ်ကျော်ပါပြီ။ပိုကူဆက်မှုကျမသွားရင်ကန့်သတ်ချက်တွေတိထက်တင်ကြမယ်လို့တာဝန်ရှိသူတွေကပြောဆိုထားပါတယ်။တောင်ကိုရီးယားမှာတော့ပိုကူခံရသူအသစ်39ဦးထဲမှာ28ဦးကပြပကဝင်လာသူတွေဖြစ်တယ်လို့ဂျမိုင်းတာဝန်ရှိသူတွေကပြောပါရယ်။ဂျပန်နိုင်ငံတိုကျိုမြို့မှာတော့ပိုကူဆက်မှုတိုးလာနေတဲ့အတွေ့ကာယောဂါဆိုင်ရာသတိပေးချက်ကိုအမြင့်ဆုံးအဆင့်၄အဖြစ်သတ်မှတ်လိုက်ပြီးတော့ပိုးစစ်ဆေးမှုတွေပိုလို့ဖို့နဲ့ဆေးရုံတွေကြိုတင်ပြင်ဆင်ထားဖို့ကာယောဂါတိုက်ဖြစ်ရေးတာဝန်ရှိသူတွေကသတိပေးနေပါရယ်။အမေရိကန်တက္ကသိုလ်တွေမှာကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်လူကိုယ်တိုင်တက်နိုင်တဲ့အတန်းတွေရှိရင်ဒီမှာပညာသင်ကြားနေတဲ့နိုင်ငံတကာကျောင်းသားတွေနိုင်ငံကထွက်ခွာရမယ်ဆိုတဲ့အမိန့်ကိုသမ္မတထရမ့်အစိုးရကရုပ်သိမ်းလိုက်ပါပြီ။အဲ့ဒီအမိန့်ကြောင့်ဗဟုအစိုးရအဆင့်တရားဆွဲဆိုမှုပေါင်း၈ခုနဲ့ရင်ဆိုင်ခဲ့ရတယ်လို့ယာနဲ့ချီတဲ့တက္ကသိုလ်တွေရဲ့ကန့်ကွက်မှုနဲ့လည်းကြုံခဲ့ရတာပါ။ဒီအမိန့်နဲ့ပတ်သက်ပြီးတော့ Harvard တက္ကသိုလ်နဲ့ MIT နည်းပညာတက္ကသိုလ်တို့က Boston မှာဗဟုအစိုးရအပေါ်တရားဆွဲဆိုမှုအတွက်စတင်ကြနာချိန်မှာပဲအခုလိုပြန်ရုပ်သိမ်းကြောင်းကြေညာခဲ့တာပါ။ ခရိုင်တရားသူကြီးအလီဆန်ဘော်ရိုကဇူလိုင်လ6ရက်နေ့ကညွှန်ကြားချက်ကိုပြန်ရုပ်သိမ်းလိုက်ပြီးတော့နှစ်ခုအတိုင်းပဲဆက်ထားဖို့ဘုတ်အစိုးရလိုဝင်မှုကြီးကြပ်ရေးအာဏာပိုင်တို့ကသဘောတူကြောင်းပြောပါတယ်။ရုတ်တရက်ထွက်လာတဲ့ဒီအမိန့်ကိုနိုင်ငံတကာကျောင်းသားတွေကတော့ကြိုးဆိုခဲ့ကြတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာတည်တံချမှတ်ခံရသူတွေထက်ကဒုတိယသူဦးကိုဒီကနေ့တည်တံစီရင်ဖို့စီစဉ်ထားတဲ့အပေါ်ဝါရှင်တန်ပြည်နယ်ပြည်ထောင်စုတရားသူကြီးတဦးကတမ်းမြင့်မိန်ထုတ်လိုက်ပါတယ်။အမေရိကန်ပြည်ထောင်စုမှာတည်တံစီရင်တာကိုပိတ်ပင်ထားတာ18နှစ်ကြာပြီးနောက်မှာပြန်ပြီးကျင့်သုံးလာတဲ့အချိန်တွင်တစ်ပတ်အတွင်းဒုတိယမြောက်ကွန်မြတ်ဖို့စီစဉ်ထားတာမှာတရားသူကြီးရဲ့တမ်းမြင့်မိန်ထွက်လာတာပါ။တည်တံချက်ခံထားတဲ့အသက်68နှစ်အရွယ်အာယာပါကီဟာသူ့ပြစ်မှုကြောင့်ကြောက်ခံရမယ့်ပြစ်ဒဏ်ကိုနားမလည်သလိုစိတ်ကျန်းမာရေးပြဿနာရှိခဲ့ပေါ်ကြောင်းတည်တံကွပ်မျက်မှုနဲ့မထိုက်တန်ဘူးလို့သူရှင်နေတွေကပြောပါတယ်။ Dementia မဉဏ်ချိုးရင်းတဲ့ရောဂါကြောင့်အာယာပါကီရဲ့စိတ်ကျန်းမာရေးပိုဆိုးလာတယ်လို့လည်းပြောပါတယ်။ပါကီကိုတည်တံစီရင်ဖို့မသင့်ဘူးဆိုတာသူရှင်နေတွေကအခိုင်အမာတင်ပြခဲ့တာကြောင့်မျက်တမှုရှိတဲ့ကြားနာမှုတရားရဖို့အခွင့်ရရှိပါတယ်လို့တရားသူကြီးတန်ညာချုပ်တန်ရဲ့အမိန့်စာမှာဖော်ပြထားပါတယ်။အဲ့ဒီလိုကြာနာနိုင်အောင်တည်တံကွန်မြင့်မဲ့အစည်းအဝေးကိုဆိုင်းထားဖို့ခုလိုအမိန့်ထုတ်ပြန်လိုက်တာပါ1998ခုနှစ်ကမစ်ဇူရီပြည်နယ်မှာဆက်ကျော်တပ်တအုပ်ကိုတပ်ဖြတ်ပြီးအပိုင်းပိုင်းဖျက်ခဲ့တဲ့ပြည်မှုနဲ့ပါကီကိုတည်တံအမိန့်ချမှတ်ထားတာပါအသက်80အရွယ်အမျိုးသမီးတအုပ်ကိုတပ်ဖြတ်တဲ့အမှုမှာဖြစ်ရှိကြောင်းလဲသူကဝန်ခံထွက်ဆိုထားပါတယ်ဒီကနေ့ညအတွက်သတင်းတွေကတော့ဒီလောက်ပါပဲရှင်။ခုတော့ပြည်တွင်းသတင်းပေးပို့ချက်တွေနဲ့အတူအပတ်စဉ်တင်ဆက်နေကြကဏ္ဍတွေကိုဆက်တိုက်ထုတ်လင်းသွားမှာပါ
။ရခိုင်ပြည်နယ်မှာလုံခြုံရေးတပ်ဖွဲ့ဝင်တွေကဖမ်းဆီးထားစဉ်ဒေသခံတွေကိုတည်ဆုံတော်တဲ့အကြောင်းပြောပြပါမယ်။ကျွန်တော်တက်နိုင်ပါ။ရခိုင်လက်နက်ကိုင်အဖွဲ့နဲ့ဆက်နွယ်တယ်ဆိုတဲ့တန်တရားနဲ့တပ်မတော်ကစနေနေ့မှာပဲဖမ်းဆီးခဲ့တဲ့ရန်ပိညုနယ်လေချောင်းကျေးရွာကဒေသခံ6ဦးထဲကတအုပ်ကရေးစခန်းမှာမနေ့ကတည်ဆုံတော်ခဲ့တာပါ။တည်ဆုံသူဟာကိုယ့်ကိုယ်ကိုဆုံးဖြတ်ရင်သွားတာဖြစ်တယ်လို့ရေးတပ်ဖွဲ့ကအကြောင်းကြားခဲ့ကြောင်းအလေချောင်းကျေးရွာအုပ်ချုပ်မှုဦးမြင့်လင်ကပြောပါတယ်။
အော်ဆရာရတဲ့မှာတရားဆုံးတာကတော့ကျွန်တော်တို့တိလေးရနေမှာတနအိခွက်လာမှာရစကားဖုန်းဖြစ်ပါတယ်။စောမြထွန်းကိုရိုက်ရပြီဆုံးပြီ။ကျွန်တော်ကမိသားစုတွေပေါ်ပြီးတပါတဲ့မယူကိုလိုက်တယ်။မယူကိုလိုက်တဲ့ကတော့ကျွန်တော်ကကြံတဲ့ငောင်းရနဲ့လည်းမိသားစုကတွေ့ရမယ်လို့ဆိုပြီးကြံတဲ့မိသားစုတွေကအကုန်လုံးလိုက်တယ်။ဟောတွေ့ရတဲ့ကတော့ကျွန်တော်ကတော့ကြံတဲ့မိသားစုတွေတက်တူခတ်တော့မသိဘူး။ကျွန်တော်တို့ကတော့စောမြထွန်းကတော့ကြိုးရရပြီဆုံးပြီ။ဆေးုံမှာခွက်ခတ်တယ်မှရှိတယ်ဆိုပြီးတော့လေ။ကျွန်တော်တို့ကလောင်းတော့မနေ့က၄နိုင်၅နိုင်လောက်မှကျွန်တော်တို့ကပေးလာတယ်မိကြီးကခုဒီနေ့မှတော့ကိုရောမှတင်ကြနေပြီ
တပ်မတော်ဖက်ကတော့ဇွန်လ23ရက်နေ့တုန်းကလုံချုံရေးတပ်ဖွဲ့ဝင်တွေတန်တရားနဲ့စစ်ဆေးခဲ့သူတွေထံကမင်းမြန်ဖော်ထုတ်ချက်တွေအရအလီချောင်းကျေးွာကလူ6ဦးကိုဒီလ12ရက်နေ့မှာပဲဖမ်းဆီးခဲ့တာဖြစ်ပြီးမအီမျိုးမရေးစခန်းကတည်တန်းအဆောက်အဦတစ်ခုမှာထားရှိစဉ်ခြိထားတဲ့ကျိုးကိုဖြီးပြီးခေါမိုးထောက်တန်းမှာကျိုးဆွေးချက်ဆုံးစီရင်သွားတာဖြစ်ကြောင်းဒီကနေ့ပဲသတင်းထုတ်ပြန်ထားပါတယ်တိဆုံးသူပါဝင်ဖမ်းဆီးထားသူ6ဦးဟာရခိုင်လက်နက်ကိုင်အဖွဲ့ရဲ့အမခံတွေဖြစ်ကြောင်းလည်းဖော်ပြထားပါတယ်အလီချောင်းကျေးွာအုပ်ချုပ်မှုဦးမြင့်လွင်ကတော့အလီချောင်းကျေးွာကဖမ်းဆီးခံထားသူတွေဟာလေယာလုံငန်းလောက်ကန်သူတွေနဲ့ငါးဖန်လောက်ကန်လောက်ကန်သူတွေဖြစ်ပြီးကျေးွာမှာပဲအမြင့်နေထိုင်သူတွေဖြစ်တယ်လို့ပြောပါတယ်
။ကျန်တဲ့ငါးရောင်ကိုလည်းကျွန်တော်ကတော့ဘယ်မှာထားလဲဆိုတော့ကျွန်တော်ကမနေ့ကလည်းမေးပါတယ်သူတို့ကတော့မရှိဘူးလို့ပဲသူပြောတယ်။အဲမိန်းသမီးနဲ့ပြည့်ရှင်တယ်တွေ့လို့ရမယ်လို့ဆိုပြီးဖုန်းဆက်တဲ့ခါတော့ဘူးကတွေ့ခဲ့မှာမဟုတ်ဘူး။ဒီကသူတို့ကတော့ကျွန်တော်တို့ကတော့ကောင်းအောင်လုပ်စင်နေကြတာအဓိကကနရှာရယ်လေလောက်တဲ့သူတွေသူတို့ကနားနေရတော့လည်းတွားလာတော့မရှိဘူးဒီကိုကုတ်ချားဖမ်းတဲ့သူတွေကတော့ဒီကသူတို့ကနားအရှာနေရတော့လည်းတွားလာတော့မရှိဘူးဒါမှပဲသူတို့ကတလားဆိုရင်ရဲတုံးဖြစ်ရှိရင်သူတို့ကရှောင်းထဲမှာရဲပေါင်းနဲ့ဆီလာနေတယ်ရှောင်းထဲမှာတော့သူတို့ကလင်းနဲ့တွားပြီးကနရှာတာ
တမ်တော်ဖက်ကတော့ကျန်တဲ့၅ယောက်ကိုလည်းဥပဒေနဲ့ညီစစ်ဆေးနေတယ်လို့ဒီကနေ့ထုတ်ပြန်ချက်မှာဖော်ပြထားတာပါနိုင်ငံရဲ့လုံခြုံရေးနဲ့ကာကွယ်ရေးကိုတာဝန်ယူထားတဲ့အဖွဲ့အစည်းတစ်ခုအနေနဲ့ဖမ်းဆီးထားသူတွေကိုဥပဒေနဲ့ညီဆောင်ရွက်သိမ့်ပြီးဖမ်းဆီးထားသူတွေရဲ့အခွင့်အရေးတွေကိုလည်းပေးသိမ့်တယ်လို့တန်တရားနဲ့ဖမ်းဆီးထားသူတွေဟာတရားခံမဟုတ်တဲ့အတွက်တရားရင်ဆိုင်ဖို့အခွင့်အရေးကိုပေးသိမ့်တယ်လို့လည်းရန်ပင်းမျိုးနယ်မျိုးသားလွတ်တော်ကိုယ်စားလှယ်တော်ထုမေကပြောပါတယ်ဖမ်းဆီးထားစဉ်သေဆုံးသွားတာနဲ့ပတ်သက်ပြီးတပ်မတော်မှပြေဝတာဝန်ရှိတယ်လို့သူကပြောပါတယ်
ဒီလိုသူတို့အဖွဲ့အစည်းဟာဒါအင်မတန်မှမြန်မာနိုင်ငံမှာနေပြီးတော့ကာကွယ်ရေးကိုတာဝန်ယူနေကြတဲ့အဖွဲ့အစည်းဖြစ်ပါတယ်ဒီအဖွဲ့အစည်းဟာနေပြီးတော့ကျမတို့ဒီတာဝန်ယူမှုတာဝန်ခွင့်အပြည့်အဝရှိရပါမယ်ဒါတကယ်လို့မတော်တဆလက်လွန်သွားတယ်အဲ့လိုမျိုးဆက်လွန်သွားတယ်ဆိုတဲ့အကြောင်းကြားချက်ဒီလိုသူတို့ပေးကောင်းပေးနိုင်ပါတယ်ဒါပေမဲ့တကယ်တမ်းကြောက်လို့ရှိရင်ဒီလိုမျိုးကျူးလွန်ပြီးတော့မှနေပြီးတော့ဖြစ်သွားတဲ့လူတွေပေါ်မှာဒီကျူးလွန်ခဲ့တဲ့လူတွေဒီဆက်လွန်လက်လွန်ဖြစ်သွားခဲ့တယ်ဆိုလို့ရှိရင်လည်းဒီဟာကိုနေပြီးတော့သက်ဆိုင်ရာသူအထက်အရာရှိအထက်ဆင်းကနေပြီးတော့သူတို့မှရှိတဲ့ဥပဒေတွေနဲ့ရေးယူရမှာဖြစ်ပါတယ်အဲ့လိုမျိုးရေးယူဘူးဆိုလို့ရှိရင်တော့ကျမတို့ပြည်သူတွေကနေပြီးတော့ယုံကြည်မှုအနေနဲ့အင်မတန်မှဒီအားနည်းတဲ့အဖွဲ့အစည်းဖြစ်သူတို့မြင်ကောင်းမြင်လာနိုင်တယ်ရှင
်ဖန်စီခံတားစဉ်ရန်ပိဒေတာခံတေဆုံးသွားတာနဲ့ပတ်သက်ပြီးသက်ဆိုင်ရာတာဝန်ရှိသူတွေကဥပဒေနဲ့ညီဆောင်ရွက်ပေးဖို့အတွက်သက်ဆိုင်ရာဝန်ကြီးဌာနတွေစီကိုစာတင်ထားတယ်လို့လည်းတော်ထုတ်မိကပြောပါတယ်
မပြည်သူတွေကိုတော်တော်ကိုယ်စားလှယ်တူအနေနဲ့နေပြီးတော့မှန်တကယ်ဆိုလို့ရှိရင်ကျွန်တော်တို့ကောက်ွယ်ပေးနိုင်ရပါမယ်ဒါပေမဲ့အခုနေပြီးတော့အခုအချိန်ဒီမှာတန်လျာနဲ့ဖန်ဆီးတယ်အဲဒီကိစ္စနဲ့ပတ်သက်ပြီးတော့နေပြီးတော့တက်ဆိုင်ရာတွေကတာဝန်ယူကြဖို့ဥပဒေနဲ့အညီဆောင်ရွက်ကြဖို့ပဲနေပြီးတော့အဲကျွန်တော်တို့ဒီနေ့ဆိုလို့ရှိရင်ကောက်ွယ်ရေးရည်ပြည်ရေးနောက်နေဆက်ရေးရခိုင်ပြည်နယ်ဝန်ကြီးချုပ်နဲ့ရခိုင်ပြည်နယ်နေဆက်ရေးအနေလုံးချုပ်ရေးဝန်ကြီးဌာနဝန်ကြီးတွေကိုအခုစာတီးတီးပို့ပို့ထားပါတယ်ဒါနေပြီးတော့တော်တော်ကိုစစ်တော်ဦးနေနဲ့ကျွန်တော်လှုပ်ဆောင်လို့ရတဲ့အခုတမျှကိုအဲကျွန်မပြည်သူတွေကမမောမမတ်ရက်တည်ပြီးတော့ကျွန်တော်ဆောင်ရွက်နေတယ်ကျွန်မပြည်သူတွေကျွန်တော်ဥပဒေအရင်လမ်းကြောင်းရနေပြီးတော့ဒါအမှန်မှန်ကန်ကန်နေပြီးတော့ဖြစ်ဖို့အတွက်ကျွန်မနေပြီးတော့မျှော်လင့်တယ်ဒီပေါ်မှာလည်းနေပြီးတော့ကျွန်မဒီဆောင်ရွက်လို့ရတယ်၊ကူညီလို့ရတယ်ကျွန်မပြည်သူတွေဖက်ပတ်နေပြီးတော့ဆောင်ရွက်လို့ရတဲ့မျှကိုကျွန်မဆောင်ရွက်နေပါတယ်ရှင့်
ပြည်ထောင်စုအပီလာအစောပိုင်းကလည်းပုံနှံကြောင့်မြို့နယ်ကဖမ်းဆီးခံထားတဲ့၅ဦးကိုတပ်မတော်ရေရင်နဲ့ခွတ်ဆောင်တော့စဉ်ထူးခြားမင်းမြန်ခဲ့တဲ့ဗီဒီယိုဖိုင်တစ်ခုပြန်နိုင်ခဲ့တဲ့အတွက်ဝေဖန်တန်တွေလည်းထွက်ပေါ်ခဲ့တာပါတပ်မတော်ဖက်ကတော့စီးကိန်းနဲ့မညီတဲ့တပ်မတော်သားတချို့ကိုအရေးယူမှဖြစ်ကြောင်းပြောဆိုထားပါတယ်ရခိုင်ပြည်နယ်ကလက်နက်ကင်ပဏိပခတွေအတွင်းအရသာတွေဖမ်းဆီးခံရတာထိခိုက်သေးဆုံးတာတွေရှိနေတဲ့အပေါ်ကုလသမဂ္ဂနဲ့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တွေကလည်းစိုးရိမ်မကင်းတဲ့တဖော်ထားတဲ့ပြောဆိုထားကြပါတယ်ကျွန်တော်တက်နိုင်ရခိုင်ပြည်နယ်ကလည်းတရင်ပြပို့နေတာပါ
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်မီပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်ရှမ်းပြည်မြောက်ပိုင်းကြောင်မဲမြို့ပြစ်ခတ်မှုမှာရသားသိမ်းဆုံးခဲ့တာကိုစုံစမ်းမှုလွှတ်လိုက်တဲ့အဖွဲ့ကိုရှမ်းလက်နက်ကိုင်အဖွဲ့ကပြစ်ခတ်ခဲ့ရလို့တမတော်ဘက်ကသတင်းထုတ်ပြန်လိုက်တဲ့အကြောင်းပြောပြပါမယ်ကျွန်တော်ကတော့ဇော်ထက်ပါရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီရှမ်းပြည်တပ်မတော် RCSS SSA နဲ့တိုက်ပွဲဖြစ်ရမှာအရသာတိတ်ဆုံးထိခိုက်မှုတွေအတွက်စုံလမ်းစစ်ဆေးဖို့တွားရောက်ခဲ့တဲ့အဖွဲ့ကိုရှမ်းလမ်းနကိုင်အဖွဲ့ကမနေ့ကနေဒီနေ့ထိနှစ်ရက်ဇတိုက်ပစ်ခတ်မှုတွေရှိခဲ့တယ်လို့တပ်မတော်သတင်းမှန်ပြန်ကြားရေးပြောခွင့်ရဗိုလ်မှူးချုပ်စုံမင်းထွန်းကပြောပါတယ်
ဒီလိုပဲဒီအဖြစ်မှန်လို့ဒီနေ့တိုင်ကြားထားတယ်ဒီစုံလမ်းစစ်ဆေးရေးအတွက်ဆက်ပြီးလုပ်လိုက်တာဟောဘာကြောင့်လို့တိုက်လမ်းပစ်ခတ်နေလဲလဲကျွန်တော်လည်းနားမလဲဒီရသည်အဖြစ်မှန်ပေါ်ပေါက်အောင်ပုံမှန်စစ်ဆေးကြည့်နေတယ်ဆိုရယ်ဒါကိုလိုက်လံနောက်ဆက်ပြစ်ခတ်တယ်လို့ဖြစ်တယ်။ဒီကငါးကြိမ်နောက်ရှိတယ်လို့
ပြစ်ခတ်မှုတွေအတွင်းစုံစမ်းရေးအဖွဲ့ကလူတယောက်ဒဏ်ရာရခဲ့ရလို့လည်းပြောပါတယ်။ပြစ်ခတ်မှုတွေနဲ့ပတ်သက်လို့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီရှမ်းပြည်တပ်မတော် RCSS SSA ဘက်ကို VOE ကဆက်သွယ်မေးမြန်းခဲ့ပေမဲ့ပြန်လည်ဖြေကြားခြင်းမရှိပါဘူး။ပြီးခဲ့တဲ့ဇွန်လနောက်ပိုင်းတုန်းကကြောင်မဲမြို့နယ်ပန်ချင်ကြီးရွာအနီးတပ်မတော်နဲ့ RCSS SSA အဖွဲ့တို့တိုက်ပွဲဖြစ်ပွားစဉ်ပန်ချင်ကြီးရွာကအသက်60အရွယ်အမျိုးသမီးလက်နက်ငယ်ထိမှန်တိတ်ဆုံးပြီးနောက်နှစ်ဦးဒဏ်ရာရခဲ့ရပါဒေသခံတွေတိတ်ဆုံးဒဏ်ရာရခဲ့တဲ့ဖြစ်ခတ်မှုဟာတပ်မတော်လက်ချက်အဖြစ်ထောင်ထဲချီရဲ့ဒေသခံတွေကလည်းပြီးခဲ့တဲ့သတင်းပတ်ထဲမှာစုဝေးဆန္ဒပြခဲ့ကြပါတယ်အဲ့ဒီနောက်မှာတော့ဖြစ်စဉ်နဲ့ပတ်သက်လို့စုံစမ်းဖို့တပ်မတော်အရာရှိကြီးတဦးဦးဆောင်ပြီးရဲတပ်ဖွဲ့ဝင်တွေနဲ့ပန်ချင်ကြီးရွာကိုတွားရောက်ခဲ့ရဖြစ်ကြောင်းလဲတပ်မတော်ကသတင်းထုတ်ပြန်ထားပါတယ်။ဒါပေမဲ့လည်းလက်တလုံးမှာတော့ပြစ်ခတ်မှုတွေဖြစ်ခဲ့တဲ့ကြီးရွာတွေကဒေသခံတွေကလုံခြုံရေးစိုးရိမ်တာကြောင့်တင်းရှောင်နေကြရလို့လဲကြောင်မဲမျိုးပြည်နယ်လွှတ်တော်ကစားလဲစိုင်းထွန်းဝင်းကပြောပါတယ်။အဲ
ဒီတော့မှာဖြစ်တဲ့ဒီလိုလူထုတွေကတော့တင်းရှောင်နေကြတာပေါ့နော်။ဒီနေ့အချိန်ကြီးတော့ကျွန်တော်ဟာစစ်ကြေးရအောင်ဖြေကြဘူးနော်။အရင်အဲ့ဒီ heavy အုပ်စု heavy ကြီးရအုပ်စုနဲ့ဒီကောင်တော့ကြီးရအုပ်စုနဲ့နောက်အုပ်စုပေါ့နော်။အဲ့မှာရှိတဲ့ဒီကြီးမာကြီးဟာနေပြီးတော့စပီတင်းဆောင်ကြတော့ပြရတယ်နော်
။ပြီးခဲ့တဲ့သတင်းပတ်ထဲဆန္ဒပြပွဲကိုဦးဆောင်သူ3ဦးကိုတော့ညင်းညစွာစူဝေးခြင်းနဲ့ညင်းညစွာစီတန်းလှည့်လည်ခြင်းဆိုင်ရာပုံမှန်19နဲ့ကုသရောဂါကာဝယ်နှိမ့်နှင်းရေးဆိုင်ရာဥပဒေပုံမှန်18တို့နဲ့တပ်ဆိုင်ရာကအမှုဖွင့်အရေးယူသွားမှာဖြစ်ကြောင်းလည်းတပ်မတော်သတင်းမှန်ပြန်ကြားရေးဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။ရှမ်းအရပ်အဖွဲ့200ကျော်ကတော့အရသာတိတ်ကြီးထိခိုက်မှုအတွက်တရားမျှတမှုရရှိရေးတောင်းဆိုသူတွေကိုအရေးယူဖို့ကြိုးပမ်းမှုတွေကိုရုပ်သိမ်းဖို့မကြခင်ကပဲပူးတွဲကြီးညာချက်ထုတ်ပြန်တောင်းဆိုထားပါတယ်။ကျွန်တော်ကတော့ဇော်တပ်ပါရန်ကုန်ကနေပြပို့ထားတာပါ။
မြန်မာနိုင်ငံမှာလူ့အခွင့်အရေးအခြေအနေတွေဟာစိုးရိမ်စရာကောင်းနေစေဖြစ်ကြောင်းကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်တစ်ကပြောဆိုလိုက်တဲ့အပေါ်လူ့အခွင့်အရေးလှုပ်ရှားသူတွေနဲ့အကဲခတ်တွေကကြိုဆိုလိုက်တဲ့အကြောင်းပြောပြပေးပါမယ်။ကျွန်မမိခါပါ။မြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးအထူးကိုယ်စားလှယ်တစ်သောမတ်စ်အင်ဒရူးက မြန်မာနိုင်ငံမှာလူခွင့်ရေးအခြေအနေတွေနှိမ့်ချနေစေဖြစ်ကြောင်းနဲ့အရတားအစိုးရအနေနဲ့လည်းပွင့်လင်းမြင်သာမှုရှိဖို့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့က44ချိန်မြောက်ကုလသမဂ္ဂလူခွင့်ရေးကောင်စီအစည်းအဝေးမှာမနေ့ကပဲပြောဆိုခဲ့တာပါလူခွင့်ရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ညီညာချင်းမြန်မာရဲ့ဒါရိုက်တာဦးအောင်မျိုးမင်းကတော့မြန်မာနိုင်ငံရဲ့အခြေအနေနဲ့ပတ်သက်လို့လူခွင့်ရေးအထုကိုယ်စားလှယ်ရဲ့တင်ပြချက်ဟာလက်တွေ့အခြေအနေတွေကိုထင်ထပ်နေတယ်လို့အခုလိုပြောဆိုသွားခဲ့ပါတယ်
အစိုးရမှာကျွန်တော်တို့အနေနဲ့ဟိုလွတ်ဆောင်နိုင်တဲ့ကိစ္စတွေအများကြီးရှိပါတယ်။ဒါကတော့ပထမဦးဆုံးမတရားတဲ့ဥပဒေတွေပြဋ္ဌာန်းတာဥပဒေရဲ့အားနည်းချက်ကိုခုံအောင်ယူပြီးတော့ဖမ်းဆီးတာမျိုးသူတို့ကိုယ်တိုင်ကမလုပ်ဖို့အတွက်လွတ်ဆောင်နိုင်ပါလေဗျ။ဥပမာကျွန်တော်တို့အစိုးရကိုချီညူပြက်စီတယ်တိုက်ခိုက်တယ်ဆိုတဲ့သဘောမျိုးကြောင့်ဖမ်းဆီးတဲ့ကိစ္စကိုသူတို့ကိုယ်တိုင်မကျူးလွန်တဲ့ကိစ္စမျိုးဖြစ်ပါတယ်။နောက်တစ်ခုကတော့ကျွန်တော်တို့တရားဥပဒေခိုင်မာဖို့အရန်ရေးကြည့်ပါတယ်။ဖြစ်ရောက်တော့ရေးမှုမရှိတာအယတားတရားရုံးနဲ့စစ်ခုံရုံးစာဒီဘီနှစ်ခုခွဲပြီးတော့စစ်ခုံရုံးမှာလုဆောင်နေတဲ့ကိစ္စကိုပြည်သူလူထုမသိဘဲနဲ့ထိုက်တန်လားမထိုက်တန်လားဟိုအပြစ်နဲ့ပြစ်ဒဏ်နဲ့ခိုင်လုံလားမခိုင်လုံလားဒါကိုမသိတဲ့ကိစ္စကြီးဒါကိုအစိုးရအနေနဲ့လူခွင့်ရေးစံချိန်စံညွန်တိုင်းရက်တည်ပြီးတော့လုဆောင်ပေးတဲ့အပိုင်းကြီးဒါတွေလုဆောင်ပေးဖို့လိုအပ်ပါတယ
်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ကတော့မြန်မာနိုင်ငံတွင်းကရက်နက်ကင်ပြိပခါရီနဲ့နောက်ဆက်တွဲလူခွင့်ရေးချိုးဖောက်မှုတွေကိုလည်းထောက်ပြသွားခဲ့ပါတယ်မြန်မာချင်းမြန်မာအဖွဲ့ဒါရိုက်တာဦးအောင်မျိုးမင်းကတော့တရားဥပဒေစိုးမိုးမှုတွေအားနည်းနေတဲ့အကျိုးဆက်အဖြစ်သုံးသပ်သလိုအစိုးရဘက်ကပူးပေါင်းဆောင်ရွက်မှုအားနည်းတာတွေအပေါ်မှာလည်းထောက်ပြသွားပါတယ်
။ဟုတ်ပူးပေါင်းဆောင်ရွက်မှုကတော့ကျွန်တော်တို့ကဏ္ဍတိုင်းမှာလိုအပ်ပါတယ်။ဒါမျိုးလုပ်ဆောင်မှုကအရင်ကြီးကြည့်ပါမယ်။အဲဒီလိုမျိုးလုပ်ဆောင်တဲ့အခါမှာနောက်ပိုင်းမှာတော့ကျွန်တော်နှစ်ခက်ခက်ခဲရှိလာတာပေါ့။အရင်တော့ကျွန်တော်ဝင်နေကြဟိုလွတ်တော်မှာတင်ပြတာလို့ပြတယ်။ဒါပေမဲ့အခုလွတ်တော်ကိုယ်တိုင်ကဟိုမှတ်ပုံမတင်ထားလို့ရှိရင်ခွင့်မပြုတာတွေ့ဖို့အတွက်အခက်အခဲလေးအရင်ကထက်ပိုပြီးတော့ရှိလာတာဒါမျိုးလေးကကျွန်တော်တို့လွတ်တော်မှာရှိတဲ့ကိုယ်စားလှယ်များတို့လည်းနစ်နာတယ်လို့အရက်ဖက်လူမှုဖွဲ့ပြီးမှလည်းဆုံးရှုံးမှုကြီးဖြစ်စေပါတယ်တိုင်းမင်းညှိနှိုင်းမှုများများလှုပ်ဆောင်ပေးပါဌာနဆိုင်ရာတွေကကျွန်တော်တို့တွေမကဘူးလူခွင့်ရကစိုင်းစားတဲ့အမှုတွေကိုအရေးတူလှုပ်ဆောင်မှုမရှိဘူးတာဝန်ယူမှုတာဝန်ခံမှုအပိုင်းဆိုတဲ့ဟာကတရားရုံးရောက်မှဒီအတာဝန်ယူတာဝန်ခံတာမဟုတ်ဘဲနဲ့ကိုယ့်ရဲ့ဝန်ကြီးဌာနအတွင်းမှာရှိသောသူတွေကျူးလွန်လို့ရှိရင်လည်းတာဝန်ယူမှုတာဝန်ခံမှုတိုင်ကြားလာလို့ရှိရင်လည်းစနစ်တကျစုံစမ်းစစ်ဆေးရမယ်ဆိုရင်တာဝန်ယူမှုတာဝန်ခံမှုကနေရာတိုင်းမှာရှိဖို့လိုအပ်ပါတယ်။ CSU နဲ့ပူးပေါင်းဆောင်ရွက်တဲ့တာဝန်မှာဆက်လက်ထမ်းဆောင်မှုလိုအပ်တယ်ဆိုတာဌာနတိုင်းဝန်ကြီးဌာနတိုင်းအမှုဒဏ်အရာတိုင်းအားလုံးသိဖို့လိုအပ်ပါတယ်ဗျ။
ကုလသမဂ္ဂလူခွင့်ရေးကိုယ်စားလှယ်တည်ရင်ပြချက်ထဲမှာလာမယ့်နိုဝင်ဘာလရဲ့ကျင်းပမယ့်ရွေးကောက်ပွဲမှာလွတ်လပ်မျှတဖို့အများယုံကြည်လက်ခံအောင်ပွင့်လင်းမြင်သာမှုရှိဖို့ကိုလည်းတိုက်တွန်းခဲ့ပါတယ်။ရွေးကောက်ပွဲစောင့်ကြည့်လေ့လာရေးတကောင်အဖွဲ့ရဲ့အမှုဆောင်တိုက်တာဦးရဲမျိုးဟင်ကတော့ရွေးကောက်ပွဲလွတ်လပ်မျှတဖို့ကော်မရှင်ကဥဆောင်ဖို့လိုတယ်လို့ပြောဆိုလိုက်ပါတယ်
။လွတ်လပ်တရားမျှတမှုမရှိဘူးဆိုရင်တော့မဟုတ်မရှိဘူးလို့ဒီထဲမှာပါနေတဲ့စိတ်ကြိုတာတွေကအထင်မြင်ဖြစ်လာလဲဆိုရင်ရွေးကောက်ပွဲနဲ့ရွေးကောက်ပွဲအပေါ်မှာအကျန်းဖတ်မှုတွေဖြစ်လာနိုင်တယ်ဟောကျွန်တော်တို့စိုးရိမ်အဲ့ဒါတော့ဒါကျွန်တော်စိုးရိမ်ကြည့်ပါလေ
ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တန်မကြီးဦးကျော်မိုးထွန်းကတော့လာမယ့်ရွေးကောက်ပွဲကိုလွတ်လပ်မျှတပြီးအများယုံကြည်လက်ခံလာအောင်ပွင့်လင်းမြင်သာမှုရှိရေးမြန်မာအစိုးရကဆောင်ရွက်နေကြောင်းမနေ့တုန်းကလူခွင့်ရေးကောင်စီဆွေးနွေးပွဲမှာပြောဆိုခဲ့ပါတယ်ကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်တစ်ကတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဦးဆောင်တဲ့အရတားအစိုးရအနေနဲ့ရင်ဆိုင်နေရတဲ့အခြေအနေကိုကဘာကပုံမူသိရှိနားလည်သဘောပေါက်စေချင်တဲ့ဆိုရင်တကောင်းတွေဖွင့်ထားတာကသာအကောင်းဆုံးနီလန်တစ်ခုဖြစ်မယ်လို့တိုက်တွန်းသွားတာလည်းရှိပါရဲ့ရှင်။ကျွန်မမိခါပါရန်ကုန်ကနေသတင်းပေးပို့ထားပါရယ
် UA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မီကြည့်ရှုနားဆင်နိုင်မှု UA Mobile App အသစ်ကိုSmartphone တွေမှာ download ယူနိုင်ပါပြီ Android phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ app ကို download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
COVID-19 ကပ်ရောဂါကာလမှာမြန်မာနိုင်ငံတောင်ပိုင်းမှာနေရာစွန့်ခွာတိမ်းရှောင်နေသူတွေအပါအဝင်ဒေသခံတွေအခက်အခဲတွေကြုံတွေ့နေကြရပါတယ်။ COVID ကာလမြန်မာနိုင်ငံတောင်ပိုင်းမွန်တိုင်းရင်းသားဒေသတွေမှာကျန်းမာရေးနဲ့စားဝတ်နေရေးအတွက်အကူအညီတွေလိုအပ်နေသူတွေအများကြီးရှိနေကြပြီးအစိုးရရဲ့ထောက်ပံ့မှုတွေမရရှိနိုင်ပဲဖြစ်နေကြတဲ့အကြောင်းကိုပြောပြချင်ပါတယ်။ကျွန်မအင်တနာထွန်းပါ။ကို COVID ကရောဂါကာလမှာစားဝတ်နေရေးအတွက်အခက်အခဲရှိနေကြတဲ့ပုံမှန်ဝင်ငွေမရှိတဲ့အခြေခံလူဒန်းစားတွေအတွက်အစိုးရကထောက်ပံ့ရှိခါတွေထောက်ပံ့ကြေးတွေပေးတဲ့အစီအစဉ်တွေရှိပေမဲ့မွန်တိုင်းရင်းသားအများစုရှိရာမြန်မာနိုင်ငံတောင်ပိုင်းဒေသမှာတော့အခက်အခဲတွေကြုံနေရဆဲဖြစ်တယ်လို့မွန်ပြည်လူ့အခွင့်အရေးဖောင်ဒေးရှင်းကဒီကနေ့ထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြခဲ့တာပါ။အထူးသဖြင့်လက်နက်ကင်အဖွဲ့အစည်းတွေထိန်းချုပ်ထားတဲ့နယ်မြေတွေမှာအခုအညီလိုအပ်နေသူတွေအများပြားရှိနေတယ်လို့လည်းမွန်ပြည်လူ့ခွင့်ရေးဖောင်ဒေးရှင်းရဲ့စီမံကိန်းညှိနှိုင်းရေးမှူးပညာအပ်ပန်ကပြောပါရယ
်ကျွန်တော်ထင်တာတို့က government control area မဟုတ်တဲ့ခါကျတော့စီးရင်ကတော့ထွေအုပ်တွေကောက်တာ哦ထွေအုပ်တွေကတင်တဲ့ခါကျတော့တို့ကို operation မရှိတာလားအဲ့လိုမျိုးပေါ့အဲ့ဒါကြောင့်မလို့ကျွန်တော်တို့ပြောချင်တာကအဲ့ဒါကြောင့်တို့မသိဘူးဗျတို့ရှိနေတယ်ဆိုတဲ့ဟာကိုဒီကအစိုးရရောဒီမွန်ပြည်တပ်ပါတီကလည်းသူမထောက်ပံ့နိုင်ဘူးလေအစိုးရရောပြီးအလှူရှင်တွေကရောသူတို့ရှိနေတယ်သူတို့မဒီလိုခက်ခဲဖြစ်နေတယ်ဆိုတာကိုမသိကြဘူးအဲ့လိုမျိုးပေါ့သူတို့လောက်ဆရာရှိတာတော့လုပ်နေအစိုးရလည်းသူထားပန်းဆရာရှိတာသူထားပန်းနေတာပဲလေအဲဒီသူတို့ကို list ထဲမှာကိုသူစဉ်းစားတဲ့အထဲမှာမပါဘူးပေါ့ခင်ဗျာ
ကိုဗစ်ကာလမှာအခက်ကြုံနေရသူတွေကအစိုးရကပထမအချိန်ထောက်ပံ့ပေးတော့ကအဲ့ဒီဒေတာကလူတွေစီရင်ထဲမှာမပါခဲ့ဘူးလို့လည်းဗညာအဗန်ကပြောပါတယ်အခုဒုတိယအချိန်ငွေသားထောက်ပံ့မဲ့အစီအစဉ်မှာတော့မွန်ပြည်တစ်ပါတီထိန်းချုပ်ဒေတာကအင်ချီ 3,000 လောက်ကိုစီရင်ပေးထားတယ်လို့လည်းပြောပါရယ်နိုင်ငံရခြားမှာအလုပ်လုပ်နေကြသူတွေကလည်းကိုဗစ်ကြောင့်အလုပ်လက်မဲ့ဖြစ်ပြီးနေရပ်ပြန်ခဲ့ရတာတွေရှိတာကြောင့်သူတို့တွေကိုကျန်းမာရေးစောင့်ရှောက်မှုပေးဖို့နဲ့အစားအသောက်ထောက်ပံ့ပေးဖို့အတွက်လည်းအခက်အခဲရှိနေကြတယ်လို့အစီရင်ခံစာမှာရေးသားထားပါရယ်ဧပြီလပထမပတ်လောက်မှာကိုပဲနေရပ်ပြန်လာသူအစီအတွက်ကမွန်ပြည်နယ်တစ်ခုထဲမှာ 1,000 ခွဲကျော်ရှိခဲ့တဲ့အတွက်ကျန်းမာရေးစောင့်ရှောက်မှုအတွက်လိုအပ်ချက်တွေရှိနေကြောင်းဖော်ပြထားပါရယ်ဒါပေမဲ့လည်းလိုအပ်ချက်တွေကိုဖြည့်ဆည်းနိုင်ဖို့နှိမ့်နှိုင်းဆောင်ရွက်မှုတွေမှာအားနည်းချက်တွေရှိနေသေးတယ်လို့လည်းပညာအဗန်ကပြောပါရယ်
။သူရကဆိုတော့မွန်ပြည်တစ်ပါတီနဲ့သူတို့ကော်မတီရှိတယ်သူတို့ဖွဲ့ထားတာဒီကိုခေကူညီဆောက်ရှောက်ဖို့ဆိုရင်ပြီးတော့တိုင်းရင်းသားလက်နက်ကိုင်တွေနဲ့ပူးပေါင်းကော်မတီတွေရှိတယ်။နောက်တစ်ခါကျတော့သူတို့နဲ့ဒီမှာ policy တခုတော့သူတို့ရှိနေတယ်ပေါ့နော်။အစိုးရတော့သူ policy ရှိပြီးသားပေါ့။ဒီအရဒီတိုင်းရင်းသားလက်နက်ကိုင်လက်အောက်မှာရှိတဲ့ကြေးရွာတွေအတွက်ကိုပုံမှန်ထားပန့်ကြေးပေးမယ်ဆိုရင်ဒီလူတွေကိုပါထည့်ပြီးတော့ policy တွေဆွဲဖို့လိုတယ်ဆိုရမွန်ပြည်တစ်ပါတီကိုလည်းစီးရင်ကောက်ခိုင်းပြီးတော့အဲ့လိုမျိုးတင်ခိုင်းပြီးအဲ့ဒါကိုပေးအဲ့ဒါမှပဲကျွန်တော်တန်းတူညီမျှမှုရှိမယ်အဲ့ဒါဆိုတော့သူတို့မှငကိုပူပေါင်းပြီးသား committee ရှိတယ်အဲ့ committee ကအလုပ်လုပ်ဖို့ပေါ့နော်သူတို့ပူပေါင်းဆက်သွယ်မှုပို့ပြီးတော့ဟန်ပြပဲဖွဲ့တာမဟုတ်ဘဲနဲ့တကယ်အလုပ်လုပ်နိုင်ဖို့အဲ့ဒါမျိုးတွေဖြစ်စေချင်တာပေါ့နော်
မွန်ပြည်နယ်ကရင်ပြည်နယ်နဲ့တနင်္သာရီတိုင်းဒေသကြီးတို့ကဒေသခံ80ကျော်ကိုမေးမြန်းပြုစုထားတဲ့မွန်ပြည်လူ့ခွင့်ရေးဖောင်ဒေးရှင်းရဲ့အစီရင်ခံစာမှာတော့အစိုးရထိန်းချုပ်မှုအောက်မှာရှိနေတဲ့ဒေသတွေနဲ့တန်းတူတိုင်းရင်းသားလက်နက်ကင်တွေထိန်းချုပ်တဲ့ဒေသတွေမှာလည်းအကူအညီပေးနိုင်အောင်ကြိုးပမ်းဖို့လူသားချင်းစာနာထောက်ထားမှုအကူအညီတွေကိုကန့်သတ်ချက်မထားဘဲခွင့်ပြုဖို့နဲ့သတင်းလွှတ်ခွင့်ရရှိဖို့အစိုးရနဲ့တိုင်းရင်းသားလက်နက်ကင်အဖွဲ့အစည်းတွေကိုတိုက်တွန်းထားပါတယ်။ COVID-19 ကပ်ရောဂါကနေပြန်လည်ထူထောင်မှုကြိုးပမ်းတဲ့နေရာမှာအစိုးရတွေအနေနဲ့ဒုက္ခသည်တွေအိုအိမ်ဆွန့်ခွာနေထိုင်ရသူတွေအခြေကိုဦးစားပေးဖို့လဲကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကကမ္ဘာဒုက္ခသည်များနေအထင်အမှတ်အဖြစ်စွန်လ20ရက်နေ့ကပြောကြားရမှာတိုက်တွန်းထားပါတယ်ရှင်။ကျမအိတ်တနာထွန်းမှရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်
။ VOA မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုတော့အမေရိကန်ပြည်ထောင်စုမှာတနေ့တဲ့ COVID-19 ကူးစက်မှုနှုန်းအများဆုံးအဖြစ်စံချိန်တက်ချိုးသွားတဲ့ Florida ပြည်နယ်မှာကိုဗစ်လူနာတွေကိုကုသနေတဲ့မြမအထူးကုဆရာဝန်တဦးရဲ့အတွေ့အကြုံကိုကြားမှာပါကျမအင်ဂျင်နိုင်ပါရှင်ပြီးခဲ့တဲ့တနင်္ဂနွေတနေ့လေလူပေါင်း 15,000 ကျော်ကူးစက်ခဲ့တဲ့ဖလော်ရီဒါပြည်နယ်ဟာအခုဆိုရင်ကမ္ဘာမှာကိုဗစ် -19 ရောဂါပြန့်ပွားမှုဗဟိုအချက်အခြာဖြစ်လာခဲ့ပါပြီလွန်ခဲ့တဲ့3လကျော်အမေရိကန်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုစတင်ဆိုးရွားလာချိန်မှာဖလော်ရီဒါမှာအခြေအနေမဆိုးပေမဲ့ဂျွန်လလေပိုင်းကစပြီးကူးစက်မှုနှုန်းအရှိန်မြင့်လာပြီးဆေးရုံတွေမှာကိုဗစ်လူနာတွေမဆန့်အောင်များပြားလာတဲ့အခြေအနေကို Jackson Memorial ဆေးရုံအထွေထွေအထူးကဒေါက်တာစုပိုင်က VOA ကိုခုလိုပြောပါတယ
်သုံးပတ်လေးပတ်လောက်ကစပြီးတော့သိတာထိုးတက်လာဆေးရုံ56ခုက ICU ပတ်တည်းမလောက်တော့ဘူးနောက်ဆေးမှာသိစစာကိုနံပါတ်ကတက်လာအခုဆိုရင်ဆေးရုံမှာတင်ပါတော့ COVID နဲ့တက်ပြီးတော့ခုနေလူပဲ90လောက်ရှိရဆို ICU ပါအောင်တခါမှအဲ့လောက်မတက်ဘူးဒီတော့ကစာမန်ကူးတဲ့ medical floor ရာ covid floor အဖြစ်ပြောင်းသွားတာပေါ့
Florida ပြည်နယ်မှာကန့်သတ်ထားတဲ့ lockdown တွေကိုစတင်ဖွင့်လိုက်ပြီးရဲ့နောက် ကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းမြင့်တက်လာတဲ့အကြောင်းရင်းမှာလူတွေရဲ့ရောဂါနဲ့ပတ်သက်လို့ပေါ်ဆမှုတွေကြောင့်လည်းပါတယ်လို့ဒေါက်တာစိုးပိုင်ကဆိုပါတယ်။အထူးသဖြင့်လူငယ်တွေအနေနဲ့ကမ်းခြေနဲ့အခြားအပန်းဖြေစရာနေရာတွေမှာလူစုလူဝေးနဲ့ပါတီလုပ်ခဲ့ကြတာတွေကြောင့်လည်းပါတယ်လို့သူကအခုလိုပြောပါတယ်။
နာဆင်မချင်းဆိုရှယ်အိုက်ဆိုလေးရှင်းကိုမလုပ်ပဲနဲ့ပြီးရှိသွားတဲ့လူစုတွေပါတီပွဲလုပ်တဲ့ပါးရီပိုင်းမှာစုတယ်နောက်ပြီးတော့နောက်တစ်ခုအစိုးဆုံးကမတ်စ်ကိုမတက်ကြမျိုးဖုံးစုမတက်တဲ့အချင်းကအဲ့ဒါလည်းစိုးရပေါ့အခုတော့ပြန်ဖွင့်လိုက်ပြန်နောက်ပိုင်းမှာလူရဲ့ secure ဖြစ်တယ်ပေါ့ false sense of security သဘောမျိုးမဖြစ်လောက်ဘူးထင်လို့ပိုရဲလာကြပေါ့ရဲလာကြနဲ့အသီးသာတက်လာတာ
ကျမရဲ့ကျွမ်းကျင်သူတွေကတော့အခုလို Florida ပြည်နယ်မှာ virus ကူးစက်မှုအစမတန်မြင့်တက်လာတဲ့နှုန်းဟာ August လဒါမှမဟုတ် September လအထိရှိနိုင်ကြောင်းသတိပေးထားပါတယ်။အရင်က COVID-19 ကူးစက်မှုဗဟိုအချက်ချာဖြစ်ခဲ့တဲ့ New York ပြည်နယ်မှာ COVID လူနာသေဆုံးမှု 3,200 ကျော်အထိရှိခဲ့တာပါ။ဒါပေမဲ့အခုအခြေအနေအဆိုးရွားဆုံးဖြစ်နေတဲ့ Florida မှာတော့ COVID ကြောင့်လူသေဆုံးမှုအဲ့ဒီလောက်မများဘူးလို့ဒေါက်တာစိုးပိုင်ကပြောပါတယ်။
အဲကျွန်တော် data တော့မသိဘူးဒါပေမဲ့ New York မှာဖြစ်တော့ဟို mortality ပုံများပုံများတယ်ထင်တာ New York မှာဖြစ်တဲ့အချိန်တော့လည်းသူတို့က chloroquine ရှိတယ်အဲကျွန်တော် chloroquine စီးပြီးတဲ့အခုကလေနည်းနည်းလေး serious option လေးရှိလာတယ်နောက်ပိုင်းမှာ
လက်ရှိ Florida ပြည်နယ်ကဆေးရုံတွေမှာလူနာတွေနဲ့ပြည့်ကျက်လာနေတာကြောင့်ရောဂါနည်းနည်းသက်သာပြီးဆိုတာနဲ့အောက်ဆီဂျင်5လီတာအထိပေးတဲ့ကိရိယာတွေနဲ့အတူအိမ်တွေကိုပြန်လွှတ်နေရတယ်လို့လည်းဒေါက်တာစိုးပိုင်ကဆိုပါတယ်။ဒီလိုကူးစက်မှုအခြေအနေတွေဆိုးရွားနေပေမဲ့ပြည်နယ်အစိုးရဘက်ကပြန်ပြီးလော့ကဒေါင်းလုပ်တာမျိုးတင်းတင်းကျပ်ကျပ်ကင်တွယ်တာမျိုးမတွေ့ရဘူးလို့သူကအခုလိုပြောပါတယ
်။ပို့ပြီးတော့ပြန်ပြီး restrict လုပ်တာပါမရှိပြန်ဖွင့်တယ်ပြန်ဖွင့်ပြီးတော့ကျောင်းကဖွင့်မလို့ပြောနေတယ်ကျောင်းတော့အခုလောဆယ်ပိတ်ထားပါကျောင်းကြီးက August မှာဖွင့်မလို့လို့ August မှာ option ပေးမယ်ပေါ့နော်ခရီးမိသားတွေဟို survey လုပ်တဲ့သဘောလမ်းမှာတော့ဟာရှိရ mask mandatory တက်ရမယ်ဆိုတော့ရှိနေအခုကလူထွက်ပြန် public place တွေမှာတက်ရတယ်
ဟုတ်ကဲ့ဒေါက်တာစိုးပိုင်ကိုရိုင်းလည်းဆေးရုံမှာကိုဗစ်လူနာတွေကိုကုသပေးနေရတော့အခုဒီနောက်ပိုင်းဘလို့ကုထုံးတွေနဲ့ကုသပေးနေလဲရှင
်အရင်တော့တော့ chloroquine တော့မပြီးတော့chloroquine some dexamethasone steroid cp now to send soline remdesivir ro icu ma solution i plasma ro p now virus c who pya atit thong na chi de na to khu thu ja la di ma di time ma so c blood test ko chi de ai tua three canon tua time na indicator atet la di ma heparin to mo three jersey ko a pye three jersey p lite de covid phit de kama stroke to three care da ta alish ya stroke to na long heart attack to asot ma three care da phit da da
Florida ပြည်နယ်ကျန်းမာရေးဌာနရဲ့အင်္ဂါနေ့ထုတ်ပြန်ချက်အရကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူပေါင်း132ဦးရှိနေပြီးတရက်ထဲကူးစက်သူပေါင်း9000ကျော်ရှိခဲ့တယ်လို့ဖော်ပြထားပါတယ်။မိုင်ယာမီတက္ကသိုလ်ကူးစက်ရောဂါကျွမ်းကျင်သူဒေါက်တာလီလီယန်အဘိုကတော့မိုင်ယာမီဟာကိုရိုနာဗိုင်းရပ်စ်ကူးစက်မှုရဲ့ဗဟိုအချက်အခြာဖြစ်လာနေပြီးတရုတ်နိုင်ငံမှာစတင်ခဲ့တဲ့ဝူဟန်မြို့အတိုင်းဖြစ်လာနေတယ်လို့တတိပေးပြောဆိုခဲ့ပါတယ်ရှင်။
တဲ့ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင်
။ဒုစရနားဆင်ကြမှာတော့မြမအရေးဆုံးသတ်ချက်ဖြစ်ပါတယ်။ COVID ကရောဂါတဆီးရအတွက်အစိုးရတက်မတော်နဲ့တိုင်းသားလက်နက်ကိုင်အင်အားစုတို့ပူးပေါင်းဆောင်ရွက်မှုဘယ်လောက်ထိဖြစ်လာနိုင်ပါသလဲ။ပတိပခါရီပြည်လည်ညီညာရေးအတွက်အတိကလွာချက်ကဘာလဲဆိုတော့မြန်မာတိုင်းရင်းသားရေးသုံးသပ်သူဆိုင်းဝန်ဆိုင်နဲ့ကျွန်တော်ကြော်စံတာဆွေးနွေးထားပါတယ်ဆိုင်းဝန်ဆိုင်ကိုဗစ်ကရောဂါတားဆီးရေးအတွက်အပြစ်ခတ်ရစေကြဖို့နိုင်ငံတကာကတောင်းဆိုနေကြသလိုတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကလည်းနှစ်ဖက်စလုံးဒီအတွက်ဆန္ဒရှိရဆိုတာကိုထုတ်ဖော်နေကြပါတယ်အစိုးရကလည်း
အင်းသားအင်အားစုတွေနဲ့ပူးပေါင်းဆောင်ရွက်ဖို့ကွန်ပျူတာဖွဲ့စည်းပေးထားပါတယ်ဒါပေမဲ့လက်တွေ့မှာဘာမှထူးခြားမှုမရှိသေးပါဘူးဘာကြောင့်ဒီလိုဖြစ်နေရလဲဆိုတော့အကြံဉာဏ်ပထမဆုံးစပါခင်ဗျာဟုတ်ကဲ့ဆိုရပကကာလနဲ့ပိုင်းရဲ့အပြစ်ခံမရက်ဆက်ထားတဲ့တိုင်းလာရဲ့အပိုင်းနဲ့ပိုင်းတို့ခွဲယူကျွန်တော်ကြည့်လို့ရအောင်ဆိုရပပိုင်းကတော့ပထမဦးဆုံး UN Secretary General ကပြည်လုံးအတိုင်းတာနဲ့ပြခရစေလုပ်ဖို့ပြောရချင်မှာတမတော်ပဲအတွင်းချင်းဆက်သွားရှိတယ်။ဒါဒီနောက်ဆုံးထုတ်တဲ့ဒီစာတမ်းမှာတော့တော်ရတာကိုအတိမပြူပြီးလှုပ်တယ်ဆိုတဲ့ပုံစံမျိုးတော့ဖော်ပြထားတာပါနော်။အေးလှုပ်ရှားတဲ့နေမိဒီတာတွေမပါဘူးဆိုတော့ပြောထားတဲ့ခါကျတော့အပြစ်ခရစေမလှုပ်ထားတဲ့တိုင်းသားလက်နက်ကန်အဖွဲ့တွေနဲ့သူကအလုပ်လုပ်ဖို့အုပ်ချက်ကလာတာဖြစ်နေတယ်။အဲ ไอ้เช่นมาเลยตัวที่เรียกว่ามันลงในเนี่ยเปลี่ยนแต่พอถ้านั่นแหละมูลเลยไปปงสารที่ตัวเป่าแล้วสุกี้ยาเจ้าละไอ้จันนรว่าสุยาสิบบางคนเดียวตั้งมือจันนรว่าละมูลเตยไอ้ลูกบอลจันนรว่าสิ่งอื่นละละสุดไอ้ลูกเจ้าแล้วฝ่ายที่เนี่ยปัตเตอร์ลูกว่าล่ะที่เนี่ยไอ้ลูกเนี่ยไอ้ลูกลูกชายไปอยู่เนี่ยสุยาตัวเวมาเป่าเล็ดเริ่มลูกสุดเลยปงสารที่ตัวเจ้าอะไรกันเจ้าละ พี่ข้ามมาเยอะแท้ๆเลยพี่ที่เป็นลูกหนังแม่ปงจันทร์ตัวมาเป่าแต่ในที่สุดแล้วมายูทิวดีเอสอีวะว่าเพื่อนเนี่ยนับวันดีมึงละเพื่อนเนี่ยตัวตัวเด็กเพื่อนเนี่ยตัวจ้าแต่ไม่ไอ้เนี่ยเพื่อนตัวนี้ตัวหันเนี่ยตัวเดียวสุดยอดเนี่ยปงจันทร์ตัวลุงเนี่ยตัวเลี้ยวป่อยเด็กปงจันทร์ตัวเป่าไปปุ๊บจุ๊บนี้ไม่เอาแล้วตัวเจ้าหนุ่มตัวเด็กนะ
ตัวเลยไอ้เพื่อนเนี่ยเพื่อนตัวเจ้าละกูแทนดีอยู่เนี่ยมีอาคุบาเลยตัวเลยเจ้าเลยแต่แม่ไอ้เนี่ยเพื่อนเราอีไรงานอะไรตัวเลยปงสารเยอะตัวเป่าแสดงที่ที่ยาวปูบังเนี่ยเราตลาดสุดเลยมันเราบูรุษแบบพี่ว่ามาเลยโอเคแล้วที่เนี่ยมาจนรู้จะทำดีจังอ่ะยอดตั้งนักการเลยประมาณนั้นมาที่เขาจะอยู่เรื่องรูปปาวินดีดูคืนนั้นปัจจุบันต้องสุดจะได้ลูกไป
แต่สิ่งนี้มาว่าไอ้ดูคือชุบหัวมือจังยอบาสันนักการนี่มันยังไงบ่มาดังขับมือเลือกมาสวาเลจินยาตุยเอาไว้สุดละแต่มันแต่คนจีนมีจีน่ะยอบาสันนักการที่ดังขับมีส่วนทั้งเชี่ยฮะลุกชิดเองลุกลุงกีชาดว่าชอบประมาณที่เขาไม่ยิ้มอะไรไอ้กูไอ้อีว่าไอ้เป็นเช่นนั้นปัตตาปีรอตลอดที่เที่ยวมุมสิวสุดละตลอดตัวเบาเบาแต่เบาเนาะจังสนะเราเลี้ยงมา แต่แม่รู้การนั้นเนี่ยแค่ตะกัวรอไอ้ลิสเดเวลลอปปิ้งคันทรีอยู่ปีท่าแรกคุยยี่สิบองค์กูรักว่าจังอะไรตัวยูติเลนเนาะแค่เลือกตัวลงงานนี่ไว้อะไรที่แค่ตอนนั้นเนี่ยว่าเนาะแต่แม่ยูบุยาเช่นเนาะยูก็ใช้เส้นเนี่ยปัตตาบีเช่นเช่าตลอดจังสินะที่ยามุติมีชีวิตอยู่เช่นนะนี่มันงานตะกุกยันตัวเมื่อสิ้นนี่มันงานมาสุยาโร แต่ยินดีเล่นกันอีอาซูรีเนี่ยดีโควิด19ตัดเชื้อเดี๋ยวผู้คนทำให้ผู้ฝ่ายสุบิโอเด็กกับดิมิวเองรู้สั่งบิโอเพื่อสิบปีท่าไว้ไอ้ฝ่ายลงนั้นอยู่แล้วล่าล่ากองสินเนี่ยรู้ยังไม่นั่งกันเลยจังหวะผู้เชี่ยวชาญตัวอีกครั้งนั้นน่าจะรู้ได้รู้ไหมว่าดีพีเมดีฮาร์ดีพีเมสระรู้ได้จังหวะมันตัวเอาไอ้ลูกมันตัวเอาสุดเลยจะเดียร์เลยอาทีเอสเอสอะไรอย่างเงี้ยตัวพี่เลยเนี่ยเทียนอยู่ไปอะไรตัวพี่เลย เอ้าเดียวเทียนอยู่เย่โควิดเนี่ยปัตตาบีซีซียี่เกตเนี่ยเกี่ยวตัวมีชิวไรเลยจ้ะไอ้พวกไอ้ไปถูกเพี้ยนตัวเอ็นซีเอลมาสุดท้ายแล้วเกี่ยวอยู่เนี่ยแหละตัวจะตั้งเพี้ยนเอ้าเดียวอาทีเอสเอสเนี่ยแหละลูกเอเล่ต้องรีบปัตตาบีเนี่ยจะมาถูกความมั่วอยู่มาแล้วว่าแล้วตัวไม่ได้ไปเป็นอาทีเอสเอสเป็นซีซีตัวมีอยู่กับวิวทั้งทั้งแบบนั้นเท่าไรไปเสีย พอดีนักสงเคราะห์ละลับเช่นนี้แหละใกล้ตาตะกัวรอมุมปีเนี่ยมาจ้ะไอ้เสียตรงนี้มามันเนี่ยโควิด19เนี่ยปัตตาบีเพื่อนอะไรที่สิเกี่ยวเลยขวดตัวเส้นจะไปทางอะไรตัวไปเลยแล้วก็เดี๋ยวมีวิวสาวเพื่อนเสียเลยเพื่อนคุยเฉยๆแล้วมาทุ่งอะไรเพื่อนสิเนี่ยมาพูดมาทุ่งอะไรเพื่อนสิเนี่ยที่เดียวเราลงกันนะตอนเราบัดขึ้นมามันเดียว
จำนวนสุดยอดเลยนะสุดยอดแบบจำนวนแบบกูเจอจานนี้อะไรกูคิดแต่ไอ้ตอนนี้นั่นแหละนะไอ้เพื่อนเบิกเอาแต่แกลุลุลาลาที่ใครจะใช้จริงๆชนะสี่เอ็ดลูกเจ้าหน้าที่เอาละ
အခုလက်မှတ်ထိုးထားတဲ့အဖွဲ့အစည်းဝဲကတော့သူတို့လုပ်ချင်တဲ့ပုံစံရှိတယ်။အထူးသဖြင့်အဲဒီ KNU နဲ့ RCS ကသူတို့ကလုပ်ချင်တယ်။ဒါပေမဲ့သူတို့လုပ်ချင်တဲ့အဥစ္စာကသူကကပိကရဲ့ဖြစ်အောင်လုပ်နေတာတတ်မတော်ဖြစ်နေတယ်။ဟုတ်သူ KNU နဲ့မြန်မာဆိုလို့ရှိရင်အဲတမဟာ9နယ်မြေ1နယ်မြေ9နယ်မြေမှာသူတို့လမ်းနေပဲဖောက်တယ်။ KNU ရဲ့ကျောင်းကဆရာတို့လမ်းမဖောက်ပါနဲ့။လမ်းဖောက်လို့ရှိရင်တော့ဆရာတို့ရစ်စင်ကြီးရဲ့အတွက်ဖောက်ဖို့ပြုမဲ့အလုပ်တွေလုပ်နေတယ်လို့ကျွန်တော်တို့ဒီလိုပဲယူဆမှာပဲ။အဲ့ဒါကြောင့်အဲ့ဒါလုပ်လို့ရှိရင်ကျွန်တော်တို့လက်မခံနိုင်ဘူးဆို။ပြောပြီးတော့ဝင်လာလို့ရှိရင်လည်းပြစ်လိုက်ခတ်လိုက်နေဆိုခုဒီ Brigade 9နယ်မြေမှာဆိုသူကနေ့တိုင်းဖြစ်ခတ်မှုရှိတယ်ဆိုတော့ပြောတာ။အဲ့ဒါအပြင်ဟိုအစိုးရလည်းအဲ့နောက်တစ်ဝိုက်မှာရှိတဲ့သူတို့တပ်တွေကို23ကတော့ထပ်ပြီးအင်အားဖြည့်တယ်လက်လက်နဲ့ကောင်းနေပါတယ်တပ်ဆင်တယ်လို့ KNU တွေ့မှုဘဒိုးတာသူမှုကပြောတော့အခြေအနေကအနည်းဆုံးလက်မှတ်ထိုးထားတိုင်းရင်းသားတွေပဲလုပ်ချင်ပေမဲ့တတ်မတော်ပဲဖြစ်မြင်လို့ဖြစ်နေတဲ့ခါကျတော့အလုပ်မဖြစ်ဘူးလို့တိုင်းသားအဖွဲ့ကြီးကအဲ့လိုပဲသူတို့ဆက်ဆွဲနေ
အခုကစစ်ကရဲ့စေလုထားတဲ့အဖွဲ့ရင်းနဲ့တောင်းမှပဲနည်းနည်းကိစ္စတွေဘာညာအငင်းပွားပြီးတော့ခုနလိုထိတ်တရင်ဆိုင်မှုတွေတိုက်ခိုက်မှုတွေချင်းနေရဆိုကျွန်တော်စဉ်းစားမိရတကယ်တမ်းညီငယ်ကိုလူကျင်တဲ့ဆန္ဒအမှန်တကယ် political will ရှိရဲဆိုရင်ဒီနေ့ဒီကပေါ်နေကြီးကိုအကြောင်းစီကိုကျွန်တော်ထင်ပါတယ်ဆိုတော့အဓိကဆန်းစစ်ရာဒီအပတ်လုံးကတကယ် political will နိုင်ငံရေးရမူဝါဒချမှတ်ပြီးတော့ညီငယ်အောင်လုပ်ချင်တဲ့ဆန္ဒတကယ်ရှိရပါရဲ့လားဆိုပြီးရဖြစ်နေချင်တာပဲဖြစ်နေ
ဟုတ်တယ်ခင်ဗျအဲ့ဒီ political will လားตัวนั้นแค่ตะลุงตัวขี้โบโลเลยเนาะだแม้ปฐมอุซงอี้ကြီးတာအရာကြီးတဲ့အစိုးရအဖွဲ့อ่ะဆိုတော့ political will ကိုသူอ่ะပြအောင်ဟုတ်သူမပြပဲねအခုဒီအစိုးရအဖွဲ့ထဲမှာနှဖွဲ့ခမလို့ရတာဗောလေ civilian military regime လို့ခေါ်တော့ဟုတ်เนาะတတ်မတော့ပဲပိုင်းအစိုးရက political will ရှိတဲ့ပုံစံသူอ่ะမပြဘူးတိုက်ပွဲတွေခေါ်နေတယ်ရခိုင်ဒေသမှာဆိုလဲရှိသမျှအင်အားတောင်းပြီး annihilation လို့ခေါ်တာပြုတ်တိုက်ရေးလမ်းစဉ်တော့ကပ်ရေးတော့လောက်နေတဲ့ခါကျတော့သူ Northern Alliance နဲ့ Netherlands နဲ့သူကအစီမကနိုင်ဘူး Northern Alliance က၄ဖွဲ့ရှိတော့ဘူးနော်တစ်ချက်လဲပါလာပါပြီညီနောင်တော့ဘွဲ့အဖြစ်အဲ့ဒီဖွဲ့ကအဲ့ဒါကျွန်တော်တို့ထိုးရင်တော့အကုန်လုံးသူလက်မှတ်ထိုးမဲ့အစီမထိုးရင်မထိုးဘူးဆိုတော့ဆိုတော့သူကနိုင်ငံရေး political will မရှိတဲ့ခါကျတော့အဲ့ဒီလမ်းမဖွင့်ထားဘူးဒါမှဖွင့်ထားတဲ့ခါကျတော့အလုပ်မဖြစ်ဘူးဆိုတာဖြစ်နေတယ်
အကျုံးတရေးလမ်းစဉ်ဆိုတာမြန်မာနိုင်ငံမှာလွတ်လပ်ရပြီးပြည်တွင်းစစ်စကြတဲ့ကစစ်တပ်ကဘုဒ္ဓမြေဝင်တဲ့ထက်ကြတာတောက်လျှောက်လုပ်လာကြတာတစ်ခါမှမပြုတ်ဘူးဆိုတော့ကဒီအကျုံးတရေးလမ်းစဉ်နဲ့ကောသူတို့အခေါ်တောင်းရမှုချိန်မနိုင်ကြမလားတချိန်ထဲမှာပဲတိုင်းရင်းသားလက်နက်ကင်တွေဘက်ကလည်းပဲဒီလက်နက်ကင်လက်စုံနဲ့သူတို့လူကြီးနဲ့ဆက်တဲ့ပြည်ထောင်စုစစ်စစ်ကိုရောက်နိုင်ပါမလားကျွန်တော်တို့တန်ပြားရှိပါတယ်ဆိုင်းနံဘယ်လိုသဘောလဲလားကျွန
်တော်လည်းကျန်တာတယ်ပါကျွန်တော်လည်းတန်လျာဖြစ်နေ political will အပြည့်အဝမရှိတဲ့ခါကျတော့ကျွန်တော်တို့အားလုံးပါဝင်ရေးဆိုတဲ့မူအကောင့်ထဲမှာပေါ်နိုင် Federal Union ကိုလည်းကျွန်တော်တို့မသွားနိုင်အဲ့ဒါတိုင်းရင်းသားတွေပြရပြီလို့တတ်မှတ်လဲဆိုတော့ Federal မူဆိုတာပမာစည်းစိုးတဲ့အစိုးရနဲ့စစ်တပ်ကဗန်းပြလာပဲ list service လို့ပြောတာပေးနေတယ်တကယ်တော့သူတို့မှာအခုဒီ program တွေပိုင်းလဲသူတို့ကဆက်ကြကားနာဆက်ပြတာလည်းမရှိဘူးလူကြီးကောင်းရုံလောက်နဲ့နောက်ပြီးအဲ့ဒီ NCA ဆက်သွားတဲ့ရုံလောက်ပဲသူကလုပ်နေတာသူကြီးသွဆွဲတော့
နောက်ဆုံးမြင်တဲ့မိဂွန်တို့ကတော့ပြပပါဝင်ပတ်သက်မှုပါပဲအထူးသဖြင့်ဒေရဲပါဝင်ပတ်သက်မှုကညီညာရေးအတွက်အထောက်အကူဖြစ်ပါရဲ့လားသူတို့အဟံတားများဖြစ်နေပါလားစိုင်းဝန်ဆိုင်တဘောတော့ပြောပါမယ်
ဒီကောင်နိုင်ငံကြီးတစ်ခုအနေနဲ့သူရဲ့ကစားပုံကစားနေရပမာပြီးမှညီညာရေးရဖို့တော့အားပေးတယ်အပိဒေဆိုပြီးမဲ့တိုင်းသားတွေလူလာတဲ့ဖယ်ဇယ်တို့ဘာလို့ညာလို့ဆိုတာသူရဲ့အုံလောက်ကမှရှိသားမှုမပေါ့သူလိုချင်တာဆဲစစ်မတိုက်ကြနဲ့စစ်မတိုက်ကျွန်တော်တို့ဒီဘဝရင်လို့လို့ရမယ်ဆိုတော့အပိုင်းလောက်အထည်ပဲပါဝင်ပတ်သက်ချင်တာအရင်တော့လည်းညပိုင်းမှာမေအဖွဲ့ယူသူကလေမြန်တစည်းလုံးနဲ့တင်မိနေပြီးတော့ခေါ်လာတာတော့ဒါလည်းသူလောက်ပြတော့တချို့ကလည်းအဲ့ဒီညပိုင်းအဖွဲ့ကြီးတွေ FPNCC တခုလုံးမှာလဝအပါဝင်အဲ့ဒါတွေကိုတယောက်ကလက်ညှိုးထိုးပြီးဟိုခိုင်းလို့ရှိရင်ရတယ်လို့ပြောနေကြပြီမဲ့တယောက်ကတော့သူအဲ့ဒါမလုပ်နိုင်ဘူးလို့သူကပြောတာဆိုတော့မြောက်ပိုင်းမဟာမိတ်အဖွဲ့အလုံးအပေါ်မှာတယောက်ရဲ့လာမုံမို့ဟာတရားရကလို့ရှိတယ်လို့ကျွန်တော်တို့မပြောနိုင်
တယောက်ကမလုပ်နိုင်ကြလားမလုပ်ချင်တာလား
And to our nephew Toby, Mabio, Mabio,
အဆုတ်ကိစ္စနဲ့ဥမာကြီးကင်ဆာယောဂတွေလိုပဲအသေးကင်ဆာယောဂဟာလည်းအဖြစ်များတဲ့ကင်ဆာယောဂတစ်ခုဖြစ်ပါတယ်အထူးသဖြင့်အမျိုးသားတွေမှာပိုပြီးတွေ့မြင်နေကြရတာပါအရက်တောက်တာနဲ့ဘီပိုးစီပိုးကူးဆက်ခံရတာတွေဟာအသေးကင်ဆာယောဂကိုဖြစ်ပေါ်ခံစားရစေတဲ့အဓိကအကြောင်းရင်းတွေဖြစ်တယ်လို့အထွေထွေယောဂတစ်ခုဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ငံပြောပါတယ်အဲ့တော့အဓိကအ ီကိုအဓိကဖြစ်စေပါတယ်
ဘီဘိုစီဘိုကူးဆက်ခံရပြီးရတရှိသေးအောင်တဲ့တွေဟာတဲကင်စာယောဂဖြစ်ဖို့အခွင့်အရေးများတဲ့သူတွေဖြစ်ပါတယ်အရက်တော့တာကလည်းတဲကင်စာယောဂဖြစ်စေတဲ့အကြောင်းအရာတစ်ခုဖြစ်တာကြောင့်အရက်တော့တာကိုတနိုင်သမျှရှောင်ကျဉ်ကြရမှာပါအသေးကင်စာယောဂဖြစ်နိုင်တဲ့ရာဂိုင်းနှုန်းတွေကိုပိုပြီးတိုးမြင့်သွားအောင်တွန်းအားဖြစ်စေတဲ့အကြောင်းအရာတွေလည်းရှိတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ
်ဒီအသေးကင်စာဖြစ်နိုင်ခြင်းမြင့်တက်တဲ့တခြားအကြောင်းရင်းတွေကတော့ဆေးလိပ်တောက်တာပါဝင်ပါတယ်ပြီးတဲ့အခါအဝလွန်ခြင်းစီးကျိုရှိခြင်းနော်ပြီးတဲ့အခါကျတော့ဒီမျိုးရိုးလိုက်တဲ့အသေးမှာဒီတတ္တုဓာတ်တွေစုပုံတဲ့ယောဂနော်ဒါကတော့ဖြစ်ပွားမှုနှုန်းနည်းပါတယ်အဲ့လိုလူတွေရဲ့နောက်ဒါတာရှိအသေးထိခိုက်ပြီးတော့အသေးချောက်တဲ့သူတွေမှာဒီအသေးကင်ဆာဖြစ်နိုင်ခြေပုံများတာတွေ့ရပါတယ်နောက်တစ်ခါအဝလွန်တာနဲ့တွဲပြီးတော့အသေးစီပုံတဲ့သူတွေမှာလည်းကြာလာတဲ့အခါမှာအသေးကင်ဆာဖြစ်နိုင်ခြေမြင့်မားလာတာကိုတွေ့ရပါတယ်
အသေးကင်စာယောဂဖြစ်စေတဲ့အကြောင်းအရာတွေထဲမှာဘီဘိုးစီဘိုးနဲ့အရက်တောက်တာတွေအပြင်အယ်ဖာတောက်ဆင်လို့ခေါ်တဲ့အစိတ်အတက်တမျိုးကလည်းထင်ရှားတဲ့အကြောင်းအရာတစ်ခုဖြစ်လာနေပါတယ်။မှုတက်နေတဲ့အစားအစာတွေဟာအယ်ဖာတောက်ဆင်ပါတဲ့အစားအစာတွေဖြစ်ပြီးအသေးကင်စာယောဂကိုဖြစ်စေနိုင်တယ်လို့သိရပါတယ်။ငယ်သေးကြောင့်ဒီမှာအသေးကင်စာယောဂဖြစ်စေတဲ့မှုတွေပါနိုင်ပြီးတခြားမှုတက်နေတဲ့အစားအစာတွေမှာလည်းအယ်ဖာတောက်ဆင်ပါနိုင်တာကြောင့်မှုတက်နေတဲ့အစားအစာတွေကိုသတိပြုရှောင်ကျဉ်ဖို့လိုလာတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်။
စားတောက်ထဲမှာပါတဲ့မှုတက်နိုင်သောအစားတောက်ဒီပေါ့နော်အဲ့တော့မှုတက်နိုင်တယ်မှုတက်နေတဲ့အစားတောက်ဆိုရင်တော့မြည်သူမှစားမှာမဟုတ်ပါဘူးမှုတက်မှန်မတိပဲနဲ့စားမိနိုင်တာလေးဒီနော်ဒါတွေကဘယ်မှာပါလဲဆိုရင်ငယုတ်သီး6ပေါ့နော်ငယုတ်သီး6ကိုလှော်ထားတယ်ဆိုပေမဲ့ဒီအာဖာတောက်ဆင်ဆိုတဲ့ဓာတ်ဒီကနော်လှော်ထားတဲ့အချိန်မှာခြေပြတ်သွားခြင်းမရှိဘူးနောက်တစ်ခါမျက်စိနဲ့လည်းမမြင်ရတဲ့အခါမှာဒါကိုဟိုစားသုံးတာမကြခဏစားသုံးပြီးတော့ခန္ဓာကိုယ်ရဲ့ရောက်ရှိမယ်ဆိုရင်အသေးကင်စာဖြစ်လာနိုင်ပါတယ်။ရှေ့မှာပြောခဲ့သလိုပဲဒီအစားအသောက်ထဲမှာပါတဲ့မှိုဓာတ်နဲ့အသေးအောင်သားဝဘီပိုးစီပိုးအရက်တောက်တာနဲ့တွဲလိုက်မယ်ဆိုရင်လည်းအသေးကင်စာဖြစ်ပွားမှုနှုန်းဟာပိုများလာမှာဖြစ်ပါတယ်။ဒီအပြင်မှာပြောင်းမှုမှိုတက်တာတို့နောက်တစ်ခါပဲမှုနော်ပဲမှုမှာမိုးရင်းမှာစူထိုင်းနိုင်တဲ့မှိုတက်နိုင်တယ်။ဒါပါမှုမှာမှိုတက်နိုင်တယ်။ဒါမျိုးမှိုတက်နိုင်တဲ့အစားအသောက်တွေစားမယ်ဆိုရင်ထူးထူးဂရုပြုပြီးတော့ရှောင်ရှားစားသုံးပြရမှာဖြစ်ပါတယ
်။စိုးစိပါတဲ့အစားအစာတွေနဲ့မိခင်ထားတဲ့အစားအစာတွေကလည်းအသေးကင်စာယောဂဖြစ်အောင်တွန်းအားဖြစ်စေနိုင်တယ်လို့သိရပါတယ်။စိုးစိပါတဲ့အစားအစာတွေနဲ့မိခင်ထားတဲ့အစားအစာတွေကိုရှောင်ကျဉ်ပေးဖို့လိုတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်
။နိုက်ထရိုဆမင်းလို့ဆိုတဲ့အကင်စာတွေမှာပါတဲ့ဓာတ်ရှိပါတယ်။နောက်တစ်ခါဘန်ဇင်းဆိုပြီးတော့စိုးစိတွေမှာပါတဲ့ဓာတ်တွေရှိပါတယ်။ဒီဓာတ်တွေကလည်းပဲအသေးကင်စာဖြစ်နိုင်ခြင်းများပါတယ်။အဲ့တော့အကင်စာဆိုတာကအသားငါးနဲ့မီးတောင်နဲ့ဓာတ်ရိုက်ထိတွေ့ပြီးတော့ထွက်လာတဲ့ဓာတ်ဖြစ်ပါတယ်။ဒါကြောင့်မလို့အကင်စာတွေကိုလည်းရှော့ချစားသုံးဖို့လိုပါတယ်။အကယ်၍များအကင်စာကြိုက်တတ်တယ်ဆိုရင်တော့မီးနဲ့ဓာတ်ရိုက်မထိအောင်ဒီအလူမီနီယံစာရွက်နာရီနဲ့ကာပြီးတော့กินထားတဲ့အစာတောက်တွေကိုစားသုံးသင့်ပါတယ်ပေါ့နော်နောက်တစ်ခုကတော့စိုးစေးပါတဲ့ဟာဆိုတော့အနီအောင်ဝါရောင်စိုးစေးတွေနော်ထည့်သွင်းထားတဲ့အစာတောက်တွေကိုလည်းရှောင်ကျဉ်သင့်ပါတယ်ဒီအစာတောက်တွေကလည်းပဲဒီအသေးကင်စာဖြစ်နိုင်ခြေကိုမြင့်တက်တဲ့အတွက်ကြောင့်မလို့ပါ
အသေးကင်စာယောဂဟာဘီဘိုးစီဘိုးနဲ့အယ်ဖာတောက်ဆင်တို့ကြောင့်အထူးဖြစ်နိုင်ပြီးအသေးကိုထိခိုက်အားနည်းစေနိုင်တဲ့အကြောင်းအရာများစွာကတွန်းအားပေးနေတာကြောင့်အသေးထိခိုက်ပျက်စီးစေနိုင်တဲ့အကြောင်းအရာတွေကိုသတိပြုလေ့လာရှောင်ကျဉ်ထားကြဖို့အရေးကြီးပါတယ်အသေးကင်စာယောဂမဖြစ်အောင်ကာဝယ်တဲ့အနေနဲ့ဘလူးချက်တွေကိုလိုက်နာလို့ဆောင်တင်မှာလဲလို့မိကြည့်တဲ့အခါဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါဗျ။
အဲ့တော့ရက်တောက်ချင်းကလည်းပဲရက်တောက်တာတစ်ခုတည်းတည်တန့်ဆိုရင်တော့ကင်အသေးကင်ဆာဖြစ်နိုင်ခြေပုံမှန်ထက်မြင့်တက်ပြီးမယ်အသေးအောင်သားဝဘီပိုးစီပိုးနဲ့တွဲလိုက်မယ်ဆိုရင်တော့အသေးကင်ဆာဖြစ်တဲ့နှုန်းကအရန်မြင့်တက်သွားမှာဖြစ်ပါတယ်။ဒါကြောင့်မလို့ရက်တောက်တတ်တဲ့လူတွေအနေနဲ့ကလည်းကို့မှာအသေးအောင်သားဝဘီပိုးစီပိုးကိုစစ်ဆေးပြီးတော့နော်ဘီပိုးကာကွယ်ဆေးလေးထိုးထားတင်ပါတယ်။နှမျိုးပေါင်းလို့ရှိရင်အသေးကင်ဆာဖြစ်ပွားမှုနှုန်းများလို့ပါ
ဒီဘူးစီဘူးကုဆတ်မခံရအောင်ကြိုတင်ကာဝယ်ထားပြီးအရက်နဲ့အာလ်ဖာတောက်ဆင်တွေမစားသုံးမိအောင်တတိပြုရင်အသေးကင်စာရောဂါဖြစ်ဖို့ရာဂိုင်းနှုန်းတွေကိုလျှော့ချထားနိုင်တဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်သောပ
ါခုခါတော့ VO ရဲ့တပတ်တွင်းအားကစားစီစဉ်ကိုကျွန်တော်ရန်တိုင်းကတင်ဆက်ပေးသွားမှာဖြစ်ပါတယ်ဗျာမန်ချက်စတာစီးတီးအစ်စ်ဥရောပပြိုင်ပွဲတွေပြန်ပြီးတော့ဝင်ခွင့်ရသွားပါပြီ။မန်စီးတီးအစ်စ်ဟာ2012ကနေ2016ကြား UEFA ကနေချမှတ်ထားတဲ့ဘဏ္ဍာရေးဆိုင်ရာစီးမျက်စိကမ်းတွေကိုအကြီးအကျယ်ချိုးဖောက်တယ်ဆိုပြီးတော့မန်စီးတီးအစ်စ်ကို UEFA ကချန်ပီယံစ်လိပါဝင်ဥရောပပြိုင်ပွဲတွေကနေနှစ်နှစ်ပဲခဲ့တာပါ။ဒါကိုမန်စီးတီးအစ်စ်က CS အားကစားဆိုင်ရာခုံရုံးကိုအယူခံဝင်ခဲ့ပြီးတော့ CS ကလည်းမန်စီးတီးအစ်စ်ကိုနှစ်နှစ်ပဲထားတာကိုဇူလိုင်လ13ရက်နေ့ကဖျက်သိမ်းပြီးတော့ဥရောပပြိုင်ပွဲတွေကိုပြန်ပြီးတော့ဝင်ခွင့်ပေးလိုက်ပါတယ်။CS ကတော့ Mercedes တင်းဟာဘန်နာရေးဆိုင်ရာစီးမျက်စိကမ်းတွေကိုချိုးဖောက်ခြင်းမရှိဘူးလို့ဆုံးဖြတ်ပြီးတော့အခုလိုပြိုင်ပွဲကိုပြန်ဝင်ခွင့်ပေးလိုက်တာဖြစ်တယ်လို့ပြောပါရယ်။ဒါပြင်ဒီကိစ္စနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးတဲ့နေရာမှာလဲ Mercedes တင်းဟာဥရောပဘောလုံးအဖွဲ့ချုပ်နဲ့ပူးပေါင်းဆောင်ရွက်ခြင်းမရှိတဲ့အတွက်ယူရိုငွေတန်း30တန်ရိုက်ထားတာကို10တန်းအထိရှင်းချပေးလိုက်ပါရယ်။ဆိုတော့ဒီပေါ်မှာဘောလုံးလောကတွေကတုံ့ပြန်တန်တွေကရောဘယ်လိုရှိပါသလဲ။စပိန်လာလီဂါဥက္ကဋ္ဌဟာဗီယာဒေးဗစ်ကတော့ CS ရဲ့ဒီဆုံးဖြတ်ချက်ပေါ်မှာမေးခွန်းထုတ်လိုက်ပါတယ် CS ဟာဘောလုံးမှာအဖွဲ့အစည်းကချမှတ်ထားတဲ့ဆုံးဖြတ်ချက်တွေကိုအယူခံဝင်ဖို့အတွက်မှန်ကန်သင့်တော်တဲ့အဖွဲ့အစည်းဟုတ်မဟုတ်ဆိုတာကိုပြန်သုံးသပ်ရမှာဖြစ်ကြောင်းဆွစ်ဇာလန်နိုင်ငံဟာအနုညာတာခုံရုံးတွေနဲ့ပတ်သက်ပြီးတော့တမိုင်းအစင်လာရှိတဲ့နိုင်ငံတစ်ခုဖြစ်ပေမဲ့ CS ကတော့ဒီစံနှုန်းစံနှားတွေကိုမလိုက်မိဘူးဆိုပြီးတော့တင်းတောက်တွေကိုသူကပြောကြားလိုက်ပါတယ်ပရီးမီးယားလိဂ်ကပြိုင်ပတ်ချယ်ဆီနီးပြားဖရန့်လမ်ပတ်ကတော့
No, I didn't. I was pretty neutral on it really. I don't know much about the case. Any of the details, so the reason I never been, you know, Jarney, I think we don't know so much. ပြီးတော့ဒီမှုနဲ့ပတ်သက်ပြီးတော့လည်းအသေးစိတ်မသိပဲချန်တဲ့လူတွေလိုပဲဘာဆုံးဖြတ်တယ်လဲဆိုတာကိုနားထောင်ခဲ့တာပါချန်ပီယံလိဂ်ဝင်ခွင့်ရဖို့အတွက်တော့လက်ကျန်ပွဲတွေပေါ်မှာပဲမူတည်ပြီးကျွန်တော်တို့နိုင်ကျင်ပါတယ်ကျွန်တော်တို့အနေနဲ့လာမယ့်ရာသီချန်ပီယံလိဂ်ဝင်ခွင့်ရဖို့အတွက်အစွမ်းကိုကြိုးစားသွားမှာပါ
England တိုက်စစ်မှုဟောင်းလည်းဖြစ်ဘောလုံးပွဲဝေဖန်တဲ့သူလည်းဖြစ်တဲ့ Gary Lineker ကတော့ UEFA ရဲ့ဘန်နာရေးဆိုင်ရာစီးမျက်စိကမ်းတွေကိုဆက်ထားတဲ့မထားတဲ့ဆိုတာနဲ့ပတ်သက်ပြီးတော့မိကုန်းထုတ်လိုက်ပါတယ်။မန်စီးတီးအသင်းကိုဥရောပပြိုင်ပွဲတွေဝင်ခွင့်ပေးလိုက်တဲ့တစ်ချိန်တည်းမှာပဲပရီးမီးယားလိဂ်မှာတော့လာမယ့်ဘောလုံးရာသီချန်ပီယံလိဂ်ဝင်ခွင့်ရဖို့အတွက်တတိယနဲ့သတုထနေရာန
Sigo Chobi, Sendoniago, Yapu, a Quayagon the Kugu, Sonshola, Bido, Lester Nang, Aza Kuma, Dubido, Lester got Sinley, Manuga, Singaniama, Pinibare. Then when people got Domwebe, Luro, the Lu, Man City got let Champions League, then Mido, Wingway, Yadore, Dread, Letcha, Nania, Dread, Ditone, Adiga, Jane, Pinijabare, come here. So, by my model, Real Betis got Man City net, Real Nibia Hall. Manuel Pellegrini go Nibia Pinet Kalai Bare. Real Betis got Pellegrini go Tony Sajo Tolai da Pinet, so we got Julia Kuyaniga, Tina Bare. Champion England, the Exodama Jack Charlton, Harpig, Tauchanica, Quellon, Togabare, Leeds United, the Exodama Hole Pide, Jack Charlton, Harchin, Dodanim, Gong, Chikayagani, Tauchanima, Quellon, Togara Pide, so we got Leeds United, Tinga, Chinabare, Jack Charlton, Har Manchester United, the Ganwan Zadamaji, Bobby Charlton, Kuto Sadule Pibido, Island, Dingo, Tangua, Kuzen, and Kuza League of Plarima, Nibia Town, you gave your Kuze Gawa Plama. ไอแลนด์อติงโกควอเตอร์ไฟนอลที่ยောက်အောင်လုပ်ပေးခဲ့တဲ့သူပါဒါပြင်ထောင်ကွာ 86
Yes, of course, and as you say, very sad news, and
a legend of football and a gentleman
ta sim gong sia de ma bolon lo ga ye ganawin gaza dama tiao phit de lu de kai lu ji lu gong san ne poko tiao ba 1994 gaba phla ma norway ne ireland gaza la u ji ka ya pi saka byo de kan ma le sai ga the the dan dan byo de lu phit pi aku lu kwe lun daw la chao wan ne ya ba de
da pi england bolon phwa chou ne ireland bolon phwa chou de ga le jack charlton kwe lun daw de twat mi da su ne tat tu wan ne de so pi do byo lai ba de အခုတစ်ခါတော့တင်းနစ်သတင်းတွေဘက်ကိုအလဲပေးကြပါတယ်ဝမ်ဘယ်ဒန်တင်းနစ်ပြိုင်ပွဲကတော့စုကြီးငွေတွေကိုခွဲဝေပေးဖို့ဆုံးဖြတ်လိုက်ပါပြီပြိုင်ပွဲအတွက်ဖယ်ထားတဲ့စုကြီးငွေပေါင်း10သန်းကိုဒီနေ့ပြိုင်ပွဲဝင်ဖို့လှုပ်ထားတဲ့ကစားသမား620ကိုခွဲဝေပေးသွားမှာဖြစ်တယ်ဆိုပြီးတော့ All England Lawn Tennis Club ကပြောလိုက်ပါတယ်ဗိုင်းရပ်စ်ကူးစက်မှုတွေကြောင့်ပြိုင်ပွဲကိုဖျက်သိမ်းလိုက်ပေမဲ့လည်းစုကြီးငွေတွေကိုတော့ခွဲဝေပေးမှာဖြစ်တယ်ဆိုပြီးတော့ပြောပါတယ်လက်ရည်စစ်ပွဲကစားအမဲ့ဒီတူးချင်းကစားသမား224ယောက်ကပေါင်12500ရမှာဖြစ်ပြီးတော့လက်ရည်စစ်ပွဲကစားစရာမလိုပဲပြိုင်ပွဲကိုတန်းပြီးတော့ဝင်ခွင့်ရတဲ့သူတွေကတော့ပေါင်1000ခွဲရမှာဖြစ်ပါတယ်။နှစ်ယောက်တွဲကစားတဲ့သူတွေကတော့ပေါင်6250စီရမှာဖြစ်ပြီးတော့ဘိန်းတက်ကလထိုင်နဲ့လက်တော်လဲကစားတဲ့သူတွေကတော့ဒီပေါင်5000ဒါမှမဟုတ် 6000 လောက်ရောက်မှာဖြစ်တယ်ဆိုပြီးတော့ All England Lawn Tennis Club ကကြီးညာလိုက်ပါခင်ဗျာ
ဒီဘက်ကိုကြည့်ရင်တော့ rider block ောက်သီးပြိုင်ပွဲတွေကို၈နှစ်ကိုရွှေ့လိုက်ပါပြီ။ American နဲ့ဥရောပအသင်းတို့နှစ်နှစ်တစ်ချိန်အကျိတ်နဲ့ရှင်ပြိုင်လေးရှိတဲ့ rider block ကိုမူလကလာမဲ့ September 25ရက်နေ့ကနေ29ရက်နေ့အထိ Wisconsin ပြည်နယ်မှာကျင်းပဖို့လှုပ်ထားပေမဲ့ virus ကူးစက်မှုတွေကြောင့်ပြိုင်ပွဲကိုတစ်နှစ်ရွှေ့ဆိုင်းလိုက်ပြီး၈နှစ်မှာကျင်းပဖို့ဆုံးဖြတ်လိုက်တာပါ။၈နှစ်မှာတော့ North Carolina ပြည်နယ် Quail Hollow မှာကျင်းပမယ်ဆိုပြီးတော့ပြိုင်ပွဲစီစဉ်သူတွေကပြောပါတယ်
Rider Flag ကိုရွှေဆိုင်းလိုက်သလိုပဲ American နဲ့ဥရောပကမဟုတ်တဲ့တခြားကမ္ဘာတဝန်းကကစားသမားတွေနဲ့ပြိုင်တဲ့ President Cup ကိုလည်း virus ကူးစက်မှုတွေကြောင့်ပဲရှင်းနှစ်ကိုရွှေဆိုင်းလိုက်တယ်ဆိုတာတင်ပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါမယ်ခင်ဗျာ
ဇူလိုင်လ15ရက်နေ့ပုတ်ထူးနေ့အတွက်ထိတ်တဲရောက်နေတဲ့သတင်းတွေကိုကျွန်မစုမြတ်မုံကတလှည့်ပြောပါအောင်မယ်ရှင်ကိုရိုနာဗိုင်းရပ်စ်ပိုးကာကွယ်ဆေးတမျိုးရဲ့အစောပိုင်းအဆင့်စမ်းသပ်တွေ့ရှိချက်တွေအရရောဂါပိုးကိုခံနိုင်ရည်ရှိတဲ့တုံ့ပြန်မှုကိုအားရစရာတွေ့ရတယ်လို့အမေရိကန်သိပ္ပံပညာရှင်တွေကပြောကြားလိုက်ပါတယ်။သွေးနဲ့မတည့်တဲ့ရောဂါနဲ့ကူးစက်ရောဂါဆိုင်ရာအမေရိကန်အမျိုးသားသိပ္ပံကသုတေသီတွေစမ်းသပ်ဖော်ထုတ်ထားတဲ့ကာကွယ်ဆေးကိုအမေရိကန်ဇီဝနည်းပညာကုမ္ပဏီမိုဒါနာကထုတ်လုပ်ပြီးတော့စမ်းသပ်နေတာပါ။ဆေးပေးစမ်းသပ်ခဲ့သူ45ယောက်လုံးဘယ်သူမှပြင်းထန်တဲ့ဘေးထွက်ဆိုးကျိုးတွေမတွေ့ရဘူးလို့ New England ဆေးသိပ္ပံချာနယ်မှသုတေသီတွေကပြောထားပါဗျ။စမ်းသပ်ခံရသူထက်ဝက်ကျော်မှာတော့နည်းနည်းပင်ပန်းနွမ်းနယ်တာ၊ခေါင်းကိုက်တာ၊ချမ်းဆိတ်နာ၊ကြွက်သားတွေနာကျင်၊ကြိုက်ခဲတာမျိုးဖြစ်ကြတယ်လို့ပြောပါဗျ။အမေရိကန်အစိုးရကဟောင်ကောင်ကိုပေးထားတဲ့အထူးကုန်သွယ်ရေးအခွင့်အရေးကိုတမန်တော်ဒေါ်နယ်ထရမ့်ကပြန်ရုပ်သိမ်းလိုက်တဲ့အပေါ်တရုတ်အစိုးရကပြင်းပြင်းထန်ထန်ဝေဖန်ပြီးလက်တော့ပြန်ဆောင်ရွက်သွားမယ်လို့ပြောကြားလိုက်ပါတယ်။ဟောင်ကောင်ဒီမိုကရေစီရေလှုပ်ရှားသူတွေအပေါ်ဖိနှိပ်တဲ့တရုတ်အရာရှိတွေကိုအရေးယူထံခမဲ့ဥပဒေကိုတမန်ထရမ့်ကအင်္ဂါနေ့တုန်းကလက်မှတ်ထိုးပြဋ္ဌာန်းခဲ့တယ်လို့ဟောင်ကောင်အတွက်ပေးထားတဲ့ကုန်သွယ်ရေးအထူးအခွင့်အရေးကိုရပ်ဖို့အမိန့်ထုတ်ပြန်ခဲ့ပါတယ်။ရခိုင်ပြည်နယ်၊ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တွေမှာမြန်မာအစိုးရတပ်တွေရဲ့လူခွင့်ရချိုးဖောက်မှုတွေဆက်လက်ရှိနေသေးပဲလို့ Amnesty International လူခွင့်ရဖွဲ့ကြီးကပြောကြားလိုက်ပါတယ်။မြန်မာနိုင်ငံကအခြေအနေတွေကို ICC တရားရုံးကိုတင်ဖို့အတွက်ကုလသမဂ္ဂလူခွင့်ရကောင်စီမှ Amnesty International ကတိုက်တွန်းတင်ပြခဲ့တာဖြစ်ပါတယ်။သတင်းလိုက်ရင်ရာဇဝတ်မှုတွေနဲ့အရေးယူအပြစ်ပေးခံရတဲ့သတင်းသမားတွေဘက်ကရှင်းနေလိုက်ပေးသူလူခွေရေးရှိနေအမောင်းကလူနီကိုဂုံပြုမယ်လို့နိုင်ငံတကာသတင်းသမားများအကာအကွယ်ပေးရေး CPJ အဖွဲ့ကပြောကြားလိုက်ပါတယ်။ဖန်စီမှု၊ချိန်ချောက်မှု၊လက်တော့ပြန်မှုတွေကြားကသတင်းတင်ပြခဲ့ကြတဲ့ဘင်္ဂလားဒေ့ရှ်၊အီရန်၊နိုင်ဂျီးရီးယားနဲ့ရုရှားနိုင်ငံတို့ကသတင်းတောက်တွေကိုဂုံပြုတဲ့အခမ်းအနားကြားရင်သတင်းလွတ်လပ်ခွင့်အတွက်တစ်ဖက်တစ်လမ်းကဆောင်ရွက်ပေးနေတဲ့အမောင်းကလူနီကိုဂုံပြုမယ်လို့ CPJ အဖွဲ့အကြီးအကဲကတင်းတင်းလာနေတော့ကကြေညာတာပါ Hollywood ရုပ်ရှင်မင်းသား George Clooney ရဲ့ဇနီးဖြစ်တဲ့အမားကလူနီဟာအစိုးရတွေတရားစွဲတဲ့သတင်းတောက်တွေဘက်ကရှေ့နေလိုက်ပေးနေတာဖြစ်ပါတယ်။ Writers သတင်းတောက်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်ဆိုးဦးတို့ရဲ့အမှုမှာလည်းဥပဒေအကြံပေးအနေနဲ့ဆောင်ရွက်ခဲ့သူဖြစ်ပါတယ်။ American အခြေစိုက် The New York Times သတင်းစာကြီးကဟောင်ကောင်မှာဆောင်ရွက်နေတဲ့ online သတင်းလုပ်ငန်းအဖွဲ့ကိုတောင်ကိုရီးယားနိုင်ငံဆိုးမြို့တော်ကိုပြောင်းမယ်လို့ပြောကြားလိုက်ပါတယ်။ဟောင်ကောင်မှာထုတ်ပြန်ထားတဲ့တရုတ်ပြည်မှကြီးအစိုးရရဲ့အမျိုးသားလုံခြုံရေးဥပဒေတဲ့ကြောင့် တို့အလုပ်တွေနဲ့သတင်းပညာအတွေ့အင်မတန်မရေမရဖြစ်စေတယ်လို့ New York Times ရဲ့နိုင်ငံတကာလုပ်ငန်းပိုင်းဆိုင်ရာအမှုဆောင်အရာရှိတွေ Editor တွေကဝန်ထမ်းတွေအတွက်ရုံးတွင်းထုတ်ပြန်စာမှာပြောကြားထားပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေကိုည9နာရီကနေ10နာရီအထိ Washington မြို့ရကနေတိုက်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်။အခုညအတွက် Radio အတန်ထွေးမှုကတော့ဒီလောက်ပါပဲရှင်။ VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မဆုမြတ်ပါပါရှင်။
This program has come to you from the Voice of America, Washington.